Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဩဂုတ်လ26ရက်တနင်္ဂနွေညပိုင်းပြည်ဝစီစဉ်လေးကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်9:00နာရီအထိဆိုင်းတိုမီတာ24.25/32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညပိုင်းအတွက်စီစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်မတင်ကြီးထိုက်ပါရှင်အမေရိကန်ပြည်ထောင်စုရဲ့လေးစားခံရတဲ့ဝါရင်နိုင်ငံရေးသမားကြီးအထက်လွှတ်တော်အမတ်ဂျွမ်မက်ကင်းဟာမနေ့စနေနေ့ကကွယ်လွန်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်အဝေးရင်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့ခေါင်းဆောင်အဘူဆာအက်အာဟာဘီတည်ဆုံသွားပါတယ်။ဒီသတင်းလေးနဲ့အတူထိတ်တန့်ရောက်တဲ့သတင်းလေးကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောတာရှင်နားဆင်ကြမယ်ဒီမှာတော့မြန်မာဒီမိုကရေစီရေးကိုလည်းထောက်ခံအားပေးတဲ့ American အထက်လွှတ်တော်အမတ်ဂျော်မက်ကင်းကွယ်လွန်သွားတဲ့အပေါ်မှာ
ဒီ American ကတွေပဲဖိအားပေးတာမဟုတ်ဘဲနဲ့ကိုယ်တိုင်ကိုယ်ကျလာတယ်သူရဲ့ Door of Service နဲ့သူရဲ့ Thai နိုင်ငံရဲ့ဆက်ကိုဒုက္ခသည်နဲ့ရှိတဲ့နေရာကိုလာရောက်ပြီးတော့ကြားနာမှု
မြန်မာရေလူခွင်လှူရှားသူဦးအောင်မျိုးမေကခုပြောသွားတာကိုမကြားခင်မှာပြည်စနာဆင်ကြားဖို့ရှိပါတယ်။ဒါပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကိန်းကိုလည်းဒီညပိုင်းမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တကြီးထိုင်တဲ့ကိုရဲနိုင်တို့ကကြီးညာပေးပါလိမ့်မယ
်။အမေရိကန်ပြည်တော်စုရဲ့ရုတ်သေးလေးစားတိုက်တဲ့ဝါရင်နိုင်ငံရေးသမားကြီးဂုံယူပွဲမျိုးချက်ပုဂ္ဂိုလ်ကိုကျိုးဆွန်ခဲ့တဲ့စစ်တီဆိုတဲ့ဂုံးပုတ်တွေကိုပိုင်ဆိုင်ထားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွမ်မက်ကင်းဟာမနေ့စနေနေ့ကကွယ်လွန်ခဲ့ပါတယ်။အုံနောက်ကင်ဆာရောဂါခံစားခဲ့ရတဲ့အထက်လွှတ်တော်အမတ်မက်ကင်းဟာကွယ်လွန်ချိန်မှာအသက်82နှစ်ရှိပြီဖြစ်ပါတယ်။ဇနီးတဲ့စင်ဒီကတော့ခြေကွဲမဆုံးဖြစ်ရတဲ့အကြောင်းခင်ပွန်းဖြစ်သူနဲ့အတူ38နှစ်တာအတူဖြတ်သန်းခဲ့ရတာဟာဆိုရင်သူ့အတွက်သိပ်ပြီးကံကောင်းခဲ့တာဖြစ်တယ်လို့လည်း Twitter မှာရေးသားခဲ့ပါတယ်။ခင်မုန်းဖြစ်သူဟာသူ့ဘဝရဲ့စံတန်ဖို့တွေအတိုင်းနေထိုင်ခဲ့သူ၊ကွယ်လွန်ချိန်မှာသူချစ်တဲ့သူတွေအနားမှာရှိနေခဲ့ပြီးအမျက်နှိုးဆုံးနေရာမှာကွယ်လွန်ခဲ့တာပါလို့ဇနီးဖြစ်သူစင်ဒီကရှင်းသားခဲ့ပါတယ်။အထက်လွှတ်တော်မှမက်ကင်းရဲ့သားသမီး၅ဦးထဲကတဦးဖြစ်တဲ့တမီးဖြစ်သူမေဂန်ကလည်းသူ့ဘဝအစမှာဖခင်ဖြစ်သူကသူနဲ့အတူရှိနေတယ်လို့ပဲဖခင်ဖြစ်သူရဲ့နောက်ဆုံးအချိန်မှာသူနဲ့အတူရှိနေခဲ့တယ်လို့ Twitter မှာရေးသားခဲ့ပါတယ်။မြောက်ဗီယက်နမ်မှာစစ်တုံ့ပန်းဖြစ်ခဲ့မှုသူ Republican Party ရဲ့2008ခုနှစ်သမ္မတလောက်အဖြစ်အနိုင်ရခဲ့သူ John Sidney McCain ဟာ American Exception Listen လို့ခေါ်တဲ့ American ချွင်းချက်ဝါဒကိုယုံကြည်အားပေးခဲ့သူလည်းဖြစ်ပါတယ်ရှင်။
မဂ္ဂင်ပြည်တော်စုမှာမနေ့စနေနေ့ကခွဲလွန်သွားခဲ့တဲ့ထက်လွတ်တော်အမတ်ဂျွန်မက်ကင်းဟာသူရဲ့မျိုးချစ်စိတ်ရှိမှုရဲစံသတိရှိမှုတိုင်းပြည်အတွက်လှုပ်ဆောင်ခဲ့ရတဲ့အတွက်အများကလေးစားအမတ်ရကြသူဖြစ်ပြီးတော့သူခွဲလွန်ခဲ့တဲ့အပေါ်မှာအမေရိကန်သမ္မတဒေါနယ်ထရမ့်မပါဝင်သမ္မတဟောင်းလီနဲ့လွတ်တော်အမတ်တွေကလည်းဝမ်းနည်းကြောင်းပြောကြားခဲ့ပါတယ်သမ္မတထရမ့်ကတော့အထက်လွှတ်တော်အမတ်မက်ကင်းရဲ့မိသားစုအတွက်အလွန်ပဲဝမ်းနည်းစိတ်ကောင်းဖြစ်ပြီးသူတို့အတွက်ဆုတောင်းပေးကြောင်းအဲ့နောက်အမေရိကန်နိုင်ငံသားအလုံးအနေနဲ့အခုလိုဝမ်းနည်းစရာကောင်းတဲ့အချိန်မှာမစ္စတာမက်ကင်းရဲ့မိသားစုအတွက်ဆုတောင်းပေးကြဖို့ကိုလည်းTwitter ကနေရေးသားခဲ့ပါတယ်။ဒါပြင်မစ္စတာမက်ကင်းကိုဂုဏ်ပြုပြီးတော့ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်တဲ့အီမီတော်မာလဲနိုင်ငံတော်အလံကိုတိုင်ဝတ်သို့ရွှေ့ချလွှင့်ထူခဲ့ပါတယ်။သမ္မတဟောင်းအိုဘားမားနဲ့ဇနီးကတော့အကြံဉာဏ်သူမစ္စတာမက်ကင်းနဲ့ရဲ့ဇနီးစင်ဒီမက်ကင်းနဲ့မိသားစုအတွက်ဝန်ထမ်းချောင်းကြီးညာချက်ထုတ်ခဲ့သလိုသမ္မတဟောင်းဘီလ်ကလင်တန်နဲ့ဇနီးဟီလရီကလင်တန်ကလည်းမစ္စတာမက်ကင်းဟာကြာခဏဆိုသလိုပါတီနိုင်ငံရေးကိုဘေးဖယ်ပြီးတော့တိုင်းပြည်အတွက်အကောင်းဆုံးဖြစ်မယ်ထင်တဲ့ဟာကိုလှုပ်လေရှိပြီးလှုပ်တဲ့လှုပ်ထိုက်တဲ့ကိစ္စအတွက်လည်းပုံစံခွဲတွေကနေခွဲထွက်ဖို့နောက်တွန့်လေရှိသူမဟုတ်ဘူးဆိုပြီးတော့ပြောကြခဲ့ပါတယ်။သမ္မတဟောင်း George W. Bush ကတော့ Mr. McCain ကိုအမြဲတမ်းအမတ်ရနေမှာဖြစ်သလိုသမ္မတဟောင်း Jimmy Carter ကတော့ Mr. McCain ဟာလေးစားပွဲရုပ်ကုန်တိုက်ခါနဲ့ပြည်စုံပြီးတော့မျိုးချစ်စိတ်အမှန်တကယ်ရှိသူဖြစ်တယ်ဆိုပြီးတော့အကုန်ပြုပြောကြခဲ့ကြပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတွင်အဝေးရင်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းအာဖဂန်ဆိုင်ရာအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့ခေါင်းဆောင်အဘူဆာအက်အာဟာဘီနဲ့သူရဲ့တပ်မှု၉ဦးတို့တည်ဆုံသွားပါတယ်။ ISKP လို့သိကြတဲ့အကြမ်းဖက်ဝါဒီအုပ်စုရဲ့ဌာနချုပ်ရှိရာမတိမငိမ့်ဖြစ်နေတဲ့နန်ဂါဟာပြည်နယ်ခိုဂျာနီခရိုင်မှာညအချိန်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းအကြမ်းဖက်ဝါဒီအဖွဲ့ရဲ့စခန်းတစ်ခုကိုလည်းချေမှုန်းနိုင်ခဲ့တဲ့အကြောင်းပြည်နယ်အစိုးရပြောခွင့်ရအတာအူလာခိုဂျာနီကဗီဝေကိုပြောပါတယ်။အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးစစ်ဆင်ရေးအတွင်းနိုင်ငံတကာတပ်ဖွဲ့တွေဘက်ကလည်းအထောက်အကူပေးခဲ့ကြောင်းအာဖဂန်ထောက်လန်းရေးတာဝန်ရှိသူတွေကပြောပါတယ်။အကြမ်းဖက်ဝါဒီအဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့ကအကြီးတန်းခေါင်းဆောင်ကိုပြစ်မှတ်ထားပြီးဒီကနေ့တနင်္ဂနွေနေ့မှာအမေရိကန်တပ်ဖွဲ့တွေကအကြမ်းဖက်မှုတံပြန်ချေမှုန်းတိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်တပ်ပြောခွင့်ရဒုတိယဗိုလ်မှူးကြီး Martin O'Donnell ကလည်း VOA ကိုအတည်ပြုပြောဆိုပါတယ်ရှင်
။အကနေချန်နိုင်ငံရဲ့ထိတ်တန့်လုံခြုံရေးအရာရှိ3ဦးရဲ့ယာရုကနှုတ်ထွက်လွာကိုသမ္မတ Ashraf Ghani ကပယ်ချလိုက်ပါတယ်။ဒေသလုံခြုံရေးအရာရှိ3ဦးတို့ကိုဆက်ပြီးတာဝန်ထမ်းဆောင်ပြီးလုံခြုံရေးအခြေအနေပို့ပြီးတိုးတက်ကောင်းမွန်စေရေးဆက်ပြီးတာဝန်ထမ်းဆောင်ဖို့သမ္မတကပြောဆိုထားတဲ့အကြောင်းသူရပြောခွင့်ရကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ကာကွယ်ရေးဝန်ကြီး Derek Shah Barami နဲ့ပြည်ထောင်ဝန်ကြီး Waiz Ahmed Bamak နဲ့ထောက်လှမ်းရေးထိတ်တန့်တာဝန်ရှိသူ Masoom Chani Kazaido ကမနေ့စနေနေ့ကနှုတ်ထွက်လာတင်ခဲ့ကြတာပါ။အာဖဂန်နိုင်ငံတဝအကြမ်းဖက်မှုတွေတိုးလာတာကတကြောင်တာလီဘန်သဘုံတွေရဲ့အစိုးရတပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုတွေအတွင်းတည်ဆုံးတံရမှုအရေးအတွက်တိုးလာတဲ့အခြေအနေအတွင်းမှာမနေ့စနေနေ့ကအမျိုးသားလုံခြုံရေးအကြံပေးမိုဟာမက်ဟနီဖ်အတ်မာရုတ်တရက်နှုတ်ထွက်သွားပြီးနောက်နိုင်ပိုင်းအတွင်းမှာပဲလုံခြုံရေးဆိုင်ရာထိတ်တန့်တာဝန်ရှိသူ၃ဦးကလည်းနှုတ်ထွက်စာတွေတင်ခဲ့ကြတာဖြစ်ပါတယ်။အစိုးရထိတ်တန့်ခေါင်းဆောင်မှုပိုင်းမှာအတွေးခေါ်ပိုင်းနဲ့မူဝါဒပိုင်းဒီအပေါ်အကြီးအကျယ်ကွဲလွဲမှုတွေရှိလာတာကြောင့်နှုတ်ထွက်တာလို့လုံခြုံရေးအကြံပေးအတ်မာကသူ့ရဲ့နှုတ်ထွက်ဆောင်မှာရေးသားထားပါတယ်။မြို့သားလုံခြုံရေးအကြံပေးအတ်မာယာရုကနှုတ်ထွက်တာကိုလက်ခံကြောင်းသမရဂါနီရဲ့ရုံးကကြေညာခဲ့ပြီးသူ့ရဲ့နေရာမှာအမေရိကန်ဆိုင်ရာအာဖဂန်သမ္မတ်ကြီးဟာမာဒူလာမိုဟစ်နဲ့အစားထိုးခန့်အပ်လိုက်ပါတယ်ခင်ဗျာ။
ဒီ American တန်ညဘက်မြန်မာဝတ္တာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရှင်။ရိုမန်ကက်သလစ်ကျောင်းတော်ကိုတုံ့လှုပ်စေခဲ့တဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုအရှုပ်တော်ပုံတွေအတွက်ဖျားသခင်ခွင့်လွှတ်ဖို့ပိုယဟမင်းကြီးဖရန်စစ်ကတောင်းပန်ခဲ့ပါတယ်။ဒီအရှုပ်တော်ပုံတွေဟာရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုဖြစ်ပြီးအမှန်တရားနဲ့တရားမျှတမှုအတွက်တိကျခိုင်မာတဲ့ဆောင်ရွက်ချက်တွေလိုအပ်တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာပဲအိုင်ယာလန်နိုင်ငံနော့ကသာသနာ့ဘိမှန်မှာပိုယဟမင်းကြီးကပြောဆိုခဲ့တာပါ။လွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအိုင်ယာလန်နိုင်ငံမှာလက်မထပ်ပဲမွေးပွားလာတဲ့ကလေးတွေကိုမိခင်တွေထံကနေယူပြီးမွေးစားဖို့ကလေးတွေအဖြစ်ခေါ်ယူခဲ့တဲ့ကက်သလစ်ကျောင်းဖခင်တွေကစီမံတဲ့အဖွဲ့အစည်းတွေရဲ့လုပ်ရအပေါ်မှာလဲပိုယဟမင်းကြီးဖရန်စစ်ကဝေဖန်ခဲ့ပါတယ်။အပြစ်မဲ့ကလေးငယ်တွေကိုလူရက်တဲ့လူရက်ဟာဆိုရင်ကလေးငယ်တွေကိုခိုးခိုးရမယ်ဖြစ်စေတယ်လို့နာကျင်ခံစားရစေတယ်လို့လည်းပိုယဟမင်းကြီးကမိန့်ပါတယ်။ခရီးယန်ဂိုင်းချုပ်ကာလိုမာရီယာဘီဂါနိုကအမေရိကန်ပြည်ထောင်စု National Catholic Register သတင်းစာမှာပေးစာတစ်စောင်ရေးသားဖော်ပြလိုက်ချိန်မှာပဲပိုယဟမင်းကြီးဖရန်စစ်ရဲ့ခွင့်လွှတ်ဖို့ပန်ကြားချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်ဆိုင်ရာဗာတီကန်တန်တမန်ဟောင်းဘီဂါနိုရဲ့စာမျက်နှာ17မျက်နှာပါပေးစာမှာတော့ပိုယဟမင်းကြီးဖရန်စစ်နဲ့တခြားဗာတီကန်ကျောင်းတော်ကတာဝန်ရှိသူတွေဟာအမေရိကန်ယဟမင်းအမတ်တီအိုရိုမက်ကာရစ်ရဲ့လိမ်ပိုင်းဆိုင်ရာမတော်မတရားပြုမှုတွေနဲ့ပတ်သက်တဲ့ဆွတ်ဆွဲချက်တွေကိုလစ်လျူရှုခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်ကာရီနဲ့တီအိုဒိုမက်ကာရစ်ကိုတော့စုံစမ်းစစ်ဆေးမှုအတွင်းကလေးတဦးကိုမတော်မတရားပြုလုပ်ခဲ့မှုယုံကြည်ရလောက်တဲ့အထိပေါ်ပေါက်ခဲ့တာကြောင့်ပြီးခဲ့တဲ့လကဖိအားပေးခံခဲ့ရပြီးနောက်နှုတ်ထွက်ခဲ့ရတာဖြစ်ပါတယ်။မက်ကာရစ်ရဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားခဲ့မှုဆွတ်ဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့2013ခုနှစ်မှာပိုယဟမင်းကြီးဖရန်စစ်ကိုပြောဆိုခဲ့ပြီးမဲ့လေပိုယဟမင်းကြီးကမက်ကာရစ်အပေါ်ပိုယဟမင်းကြီးဘက်နက်တစ်လက်ထက်ကချက်မှတ်ထားတဲ့ပြစ်ဒဏ်ကိုပြန်ပြီးတော့ရုပ်သိမ်းပေးခဲ့တာလို့လည်းဘီဂါနိုကပြောဆိုထားပါတယ်ရှင်
။ယူရိုနိုင်ငံအနောက်ပိုင်းမှာပင်အား6ရှိတဲ့မဂနီပင်အား6မဂနီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်နှစ်ယောက်ထပ်မံတည်ဆုံးပြီးတော့250လောက်တန်းရသွားပါတယ်။ဒီငရင်နဲ့ဒူငရင်ငယ်၃ခုလည်းကမရှာခရိုင်မှာတနင်္ဂနွေနေ့မနက်ကလှုပ်သွားတာဖြစ်ပါတယ်။ငရင်ကြောင့်ဒီဆုံးသွားသူတွေဟာအသက်80ရွယ်အမျိုးသားတအူးနဲ့ကိုယ်ဝန်ဆောင်အမျိုးသမီးတအူးဖြစ်တယ်လို့အီရန်အနာပိုင်တွေကပြောပါတယ်။အီရန်နိုင်ငံနယ်စပ်နဲ့ကပ်နေတဲ့အီရန်ဘက်ချမ်းကမြို့ရဲ့မြေအောက်10ကီလိုမီတာအကွာလောက်မှာလှုပ်သွားတာဖြစ်ပါတယ်။ငရင်ကြောင့်အီရန်နိုင်ငံနယ်စပ်နဲ့မိုင်နေရာလောက်ဝေးတဲ့အီရန်နိုင်ငံဘက်ဒတ်မြို့ကပါဒီငရင်တန်းကိုခံစားခဲ့ရတယ်လို့သတင်းတွေကဆိုပါတယ်။ယူရိုနိုင်ငံဟာကမ္ဘာမြေလျော်ပြည့်ရီကျော်ကြီးနှစ်ခုပေါ်မှာရှိနေတာကြောင့်ငြင်းတန်းကိုမကြာခဏခံရလေရှိပါတယ်။ပ ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းကမန်ရှာခရိုင်မှာပြင်းအား 9.3 မဂနီတူးရှိတဲ့ငရင်လှုပ်ခတ်ခဲ့တာကြောင့်လူ930ထက်မနည်းသေဆုံးပြီးတော့ထောင်ထဲချီတန်းရခဲ့ပါတယ်။2003ခုနှစ်တုန်းကတော့အီရန်နိုင်ငံရဲ့သမိုင်းဝင်ဘန်းမြို့မှာပြင်းအား 6.6 မဂနီတူးရှိတဲ့ငရင်လှုပ်ခတ်ခဲ့တာကြောင့်လူ 16,000 လောက်သေဆုံးခဲ့ပါတယ်ခင်ဗျာ။
ဇင်ဘာဘွေနိုင်ငံရဲ့အခြေတင်ဖြစ်ခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းမှာတော့အီမာဆန်မနန်ဂါကွာကသမ္မတအဖြစ်ကျန်းသက်စာချိန်ဆလိုက်ပါပြီ။ဒီကနေ့တနင်္ဂနွေနေ့မြို့တော်ဟာရီရီကအားကစားရုံမှာထောင်ထဲချီတဲ့လူလူရှင်မအီမာဆန်မနန်ဂါကွာကျန်းသက်စာချိန်ဆတာဖြစ်ပါတယ်။ရှေ့ကိုအတူချီတက်သွားကြရမယ့်အချိန်ဖြစ်ပါတယ်လို့အသက်85နှစ်အရွယ်မနန်ဂါကွာကသမ္မတကျန်းချိန်ပွဲမှာပြောဆိုခဲ့ပါတယ်။ဇင်ဘာဘွေနိုင်ငံကိုကာလရှည်အုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီမပါတဲ့ဆယ်စုနှစ်တည်းအတွင်းပထမဆုံးရွေးကောက်ပွဲကိုပြီးခဲ့တဲ့လကကျင်းပတာမှာတော့မနန်ဂါဟွာကအထက်အခံနယ်ဆင်ချာမီဆာနဲ့ရှင်ပြန်ခဲ့ရတာပါမနန်ဂါဟွာကမရက်လ 50.800 ဂိုင်းလုံးရခဲ့ပေမဲ့လည်းတရားရုံးတင်ကြားနာမှုကြောင့်သမရအဖြစ်ကျန်းသက်စာချိန်ဆိုရေးဆိုင်ငံ့ခဲ့ရပါတယ်မေရလ44ရာခိုင်နှုန်းရခဲ့တဲ့ချမ်မီစာကတကယ်တမ်းရွေးကောက်ပွဲမှာအနိုင်ရသူဖြစ်တယ်လို့အထိုက်ခံဘက်ကပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချနေ့မှာတော့အခြေခံဥပဒေဆိုင်ရာခွန်ရုံးကမနန်ဂါကွာရဲ့ပုဂ္ဂတိကအနိုင်ရထားမှုကိုအဆုံးဖြတ်ပေးလိုက်ပါတယ်။ဇင်ဘာဘွေနိုင်ငံဟာဆိုရင်ရွေးကောက်ပွဲတွေမှာအကြံဖန်တွေရှိတယ်ဆိုပြီးတော့ဆွဆွဲခံရတဲ့သမိုင်းကြောင်းကလည်းရှိနေတာပါ။နိုင်ငံကို38နှစ်ကြာအုပ်ချုပ်ခဲ့တဲ့မူဂါဘီကစစ်တပ်ရဲ့ဖိအားပေးမှုကြောင့်နှုတ်ထွက်ခဲ့ရပြီးတဲ့နောက်2019ခုနှစ်နိုဝင်ဘာလမှာမနန်ဂါကွာစပြီးအာဏာရလာတာဖြစ်ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကခြေတစိမ့်နှစ်ခုဆုတ်ခွထားပါတယ်။ဩဂတ်လ18ရက်နေ့ကနေစက်တဘာ2ရက်နေ့ထိမြို့တော်ဂျကာတာမှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာမြန်မာအမျိုးသမီးအသင်းကပိုက်ကျော်ချင်းပြိုင်ပွဲမှာခြေတစိမ့်ဆုတ်ခွထားပြီးတော့အိုရှုပြိုင်ပွဲမှာတော့ငိမ့်ညံကူကကျေးဇူးတင်ရထားပါတယ်အခုအချိန်ထိရွှေတဆိပ်အများဆုံးနဲ့တရုတ်နိုင်ငံကဥဆောင်နေပြီးတော့ရွှေတဆိပ်83ခုပါဝင်စုပေါင်း163ခုနဲ့ဥဆောင်နေတာပါဂျပန်နိုင်ငံကရွှေတဆိပ်39ခုပါဝင်စုတဆိပ်116ခုနဲ့ဒုတိယနေရာမှာရှိနေပါတယ်စုတဆိပ်စုခုရရှိမှုအများဆုံးတတိယနေရာမှာရှိတဲ့တောင်ကိုရီးယားနိုင်ငံကတော့ရွှေတဆိပ်25ခုပါဝင်စုပေါင်း92ခုကိုစုခုထားပါတယ်ခင်ဗျာ
ဖန်တီးထိုင်တဲ့ကိုရနန်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်ရင်းစွန်းတော့ဒီမြန်မာဒီမိုကရေစီအရေးကိုလည်းထောက်ခံအားပေးတဲ့အမေရိကန်ထက်လွတ်တော်အမတ်ဂျော်မက်ကင်းကွင်လွန်သွားတဲ့ပုံမှာမြန်မာရေးလှုပ်ရှားသူတွေရဲ့အမြင်ကိုလည်းတင်ဆက်ပေးကြပါမယ်အမေရိကန်ပြည်အောင်စုမှာအများကလေးစားကြည်ညိုတဲ့နိုင်ငံရေးသမားလည်းဖြစ်ကိုကျူးစွန့်စစ်သူရဲကောင်းတဦးလည်းဖြစ်ခဲ့သူအမေရိကန်ပြည်ချစ်ပုဂ္ဂိုလ်တဦးဖြစ်တဲ့အထက်လွှတ်တော်အမတ်ဂျော်မက်ကင်းကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။အုန်းနောက်ကင်ဆာရောဂါခံစားခဲ့ရပြီးတဲ့နောက်အသက်81နှစ်အရွယ်မက်ကင်းဟာမနစ်စင်နေနေတော့ကွယ်လွန်သွားခဲ့တာပါ။အထက်လွှတ်တော်အမတ်မက်ကင်းဟာသူ့ဘဝတစ်လျှောက်အမေရိကန်ပြည်သူတွေအတွက်အပြည့်အဝတာဝန်ထမ်းခဲ့တယ်လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့ပြည်ပြင်ပြောင်းလဲရေးအတွက်ပါတက်တက်ကြွကြွထောက်ခံအားပေးကူညီခဲ့သူတစ်ယောက်လည်းဖြစ်ပါတယ်။အထက်လွှတ်တော်အမတ်မက်ကင်းရဲ့ရက်တီစွမ်းဆောင်ခြင်းမှုတချို့နဲ့သူ့ပေါ်မှာမြန်မာရေးလှုပ်ရှားသူတွေရဲ့အမြင်ကိုကိုသားညွန့်ဦးကစူးစီးတင်ဆက်ထားပါရရှင
် We are blessed. We are living in the land of the free.
ကျွန်တော်တို့ဟာကောင်းကြီးပေးခံရတဲ့သူတွေပါ။ဘာမဆိုဖြစ်နိုင်တဲ့မြေလွတ်လပ်တဲ့မြေပေါ်မှာနေထိုင်နေကြသူတွေပါ
။ American ပြည်အောင်စုရဲ့တံပိုး American ပြည်အောင်စုရဲ့ပြည့်ဝတဲ့စွမ်းပကားကိုဒီသူ့ရဲ့နောက်ဆုံးချိန်ကာလပြီးခဲ့တဲ့လပိုင်းကပဲ Republican အထက်လွှတ်တော်အမတ် John Sidney McCain ကပြောသွားတာပါနိုင်ငံရေးသမိုင်းပညာရှင် Alan Lishman ကတော့ Mr. McCain ဟာတကယ့်ကို American လူထုအတွက်အကျိုးပြုခဲ့တဲ့တရားကောင်းစစ်စစ်ဖြစ်တယ်လို့ဂုဏ်ပြုပြောပါတယ
် Public service He was a genuine American hero not a phony
John McCain ဟာ American လူထုအတွက်တကယ့်ကိုအလုပ်ကျွေးပြုခဲ့တဲ့သူဟာသူဟာအပြောကြီးရဲ့အတူအောင်သမားမဟုတ်ပါဘူးတကယ့်ကိုစစ်မှန်တဲ့ American တရားကောင်းတူဖြစ်ခဲ့ပါတယ်ဆိုပြီးတော့ပြောသွားတာပါအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးတဦးရဲ့သားဖြစ်တဲ့ဂျွန်မက်ကင်းဟာဗီယက်နမ်စစ်ပွဲကာလမှာရေတပ်ရဲ့လေတရဲတဦးဖြစ်ခဲ့ပါတယ်။1969ခုနှစ်မှာတော့မြောက်ဗီယက်နမ်တပ်တွေကသူ့လေယာဉ်ကိုပစ်ချပြီးတော့ဖမ်းဆီးတာခံခဲ့ရပါတယ်။စစ်သုံးဘက်တဦးအနေနဲ့9နှစ်ကျော်ကြာနှစ်ပတ်နှစ်ဆက်မှုတွေကိုလည်းခံခဲ့ရပါတယ်။ဗီယက်နမ်မှာအချင်းချနှစ်ပတ်ခံခဲ့ရပြီးမယ်လို့အမေရိကန်ဗီယက်နမ်ဆက်ဆံရေးကောင်ပြန်လည်တိဆောက်ဖို့အတွက်သူဟာဦးစီးကြိုးပမ်းခဲ့တဲ့တဦးလည်းဖြစ်ပါတယ
်။ There's some individuals that mistreated me in prison that I hope I never see again.But that doesn't change my opinion.
ဒီတော့ဒီမှာကျွန်တော်ကိုညင်မနှိပ်စက်ခဲ့သူအချို့ရှိပါတယ်။ဒီလူတွေကိုပြန်မတွေ့လို့တော့ပါဘူး။ဒီလိုဖြစ်ခဲ့လို့ဗီယက်နမ်ပြည်သူတွေအပေါ်ချစ်ခင်မြတ်လို့တဲ့ကျွန်တော်တို့အမြင်ပြောင်းမသွားပါဘူး။သူတို့ဟာကျွန်တော်တို့ကိုလိုအပ်တယ်လို့က ကျွန်တော်တို့လည်းသူတို့ကိုလိုအပ်ပါတယ
်အထက်လွှတ်တော်မှမစ္စတာမကင်းဟာအမေရိကန်ပြည်သူတွေအတွက်သာမကလူလတ်မှုလူလာတဲ့ကမ္ဘာပြည်သူတွေဘက်ကပါရပ်တည်ခဲ့သူတက်ကြွလှုပ်ရှားခဲ့သူတူဖြစ်ပါတယ်အထက်လွှတ်တော်မှဂျွန်မကင်းဟာမြန်မာနိုင်ငံတွင်လူလတ်မှုပုံမှုတိုးတက်ရေးနဲ့ဒီမိုကရက်တစ်ပြုပြင်ပြောင်းလဲရေးတွေအတွက်ကာလရှိကြအားပေးထောက်ခံခဲ့သူတူဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံကသူကွယ်လွန်ခြင်းဝန်ထဲအမှတ်တရစကားတန်ယုံရဲ့ Facebook စာမျက်နှာမှာတင်ထားပါတယ်အမေရိကန်နိုင်ငံရဲ့ဌာနရဲ့2012ခုနှစ်အမျိုးသမီးတက်သည့်ရှင်များဆုရှင်လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်စင်မာအောင်ဟာမက်ကင်းအင်စတီကျူရဲ့ခေါင်းဆောင်မှုအစီအစဉ်မှာပါဝင်ခဲ့သူတူဖြစ်ပါတယ်။အထက်လွှတ်တော်မှမစ္စတာမက်ကင်းဟာမြန်မာပြည်ဒီမိုကရေစီရေးဆုပ်ရှားမှုအတွက်နိုင်ငံတကာမျက်နှာစာမှာရောအမေရိကန်အစိုးရနဲ့နိုင်ငံရေးအတိုင်းအဝိုင်းမှာပါရှေ့တန်းကနေပြီးတော့မမမမတ်ရပ်တည်ပေးခဲ့သူတူဖြစ်တယ်လို့မတ်စင်မာအောင်က VOA ကိုသူ့ရဲ့အမှတ်တရပြောပြပါတယ်။မြန်မာလူခွင့်လှုပ်ရှားမှုမှာဆယ်စုနှစ်များစွာဦးဆောင်လှုပ်ရှားခဲ့တဲ့ Equality မြန်မာကအကောင်မျိုးမင်းကတော့မြန်မာဒီမိုကရေစီရေလှုပ်ရှားမှုတွေအတွက်အားရော့စရာဖြစ်စီတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီ Washington DC မှာရှိတဲ့လှုပ်ရှားမှုတွေမြန်မာနဲ့ပတ်သက်တဲ့ hearing တွေမှာဆိုလို့ရှိရင်သူကဦးဆောင်တဲ့အတင်းဒီရနဲ့ပတ်သက်ပြီးတော့တကယ်ပြောကြားနိုင်တဲ့သူတွေပြောကြားနိုင်မှုအစီအစဉ်ပြနိုင်မှုအတွက်အငြင်းရန်ကြိုးပမ်းနေတာတွေ့တယ်နောက်တစ်ခုကတော့သူရဲ့ကြိုးပမ်းမှုကတော့မြန်မာနိုင်ငံပေါ်မှာထူးခြားတဲ့ဖြစ်စဉ်တွေမှတည်ပြီးတော့ဥပဒေကြမ်းတွေပေါ်ပေါက်လာဖို့အတွက်ဘေးလစ်တွေပေါ်ပေါက်လာဖို့အတွက်ပေါ့နော်ဒါကိုသူလွတ်ဆောင်ခဲ့တယ်မကြမီရပဲသူအရင်နဲ့သူ့ရဲ့ဒီမှာဖုန်းတာဝန်ဖမ်းဆောင်တဲ့အချိန်တွေမှာမြန်မာနိုင်ငံရဲ့ဒီရိုဟင်ဂျာပြည်ထောင်နဲ့ပတ်သက်ပြီးတော့အရေးကြီးပြဆိုမှုတွေလုပ်ဖို့အတွက်သူတင်သွင်းခဲ့တဲ့ဟာလေးကမြန်မာနိုင်ငံနဲ့ထူးခြားပါတယ်နောက်တစ်ခုကတော့2017သူမြန်မာပြည်လာခဲ့တဲ့ခရီးစဉ်တွေကတခြားစီဗီတာတွေတခြားကွန်ဂရက်မန်တွေပူပြီးထူးခြားသွားတယ်ဒါကြောင့်လဲဆိုတော့မြန်မာပြည်ကိုဒီအမေရိကန်ကတည်းကဖိအားပေးတာမဟုတ်ခင်ဗျကိုယ်တိုင်ကိုယ်ကြလာတယ်သူရဲ့တော်ဆန်းစုကြည်နဲ့သူရဲ့ဒီထိုင်းနိုင်ငံမြေဆက်ကိုဒုက္ခသည်တွေနဲ့ရှိတဲ့နေရာကိုလာရောက်ပြပြီးတော့ရှားနာမှုတွေနားထောင်မှုတွေအခြေအနေတုံ့တမှုတွေလုပ်တာကသူရဲ့နှလုံးသားထဲမှာမြန်မာနိုင်ငံကြီးကတကယ်ကိုတည်တည်ဆဆပါဝင်များပေါ်ပြပါတယ
်အထက်လွှတ်တော်မှဂျွန်မကင်းဟာ2017ခုနှစ်မှာမြန်မာနိုင်ငံကိုကိုယ်တိုင်တွားရောက်ပြီးတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုအခြေအနေတွေကိုလေ့လာခဲ့ပါတယ်အခက်အခဲစင်ခေါ်ချက်တွေပြည်နေတဲ့မြန်မာနိုင်ငံကြီးကိုအားပေးခဲ့တဲ့ဖြင့်လူမှုရေးပိုင်းမှာဆိုရင်လေ HIV ဝေဒနာရှင်တွေကိုကုသမှုပေးနေတဲ့စင်တာတခုကိုလည်းတွားရောက်အားပေးခဲ့ပါတယ်။အဲဒီစင်တာကိုဦးစီးခဲ့တဲ့လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်ဖြူဖြူသင်းကအဲဒီတုန်းကသူအဲဒီတုန်းကအချင်းတွေကိုအခုလိုပြန်ပြောင်းပြောပြပါတယ်။အ
ဲဒီလိုမျိုးထားပါကျွန်တော်နိုင်ငံရဲ့ဒီလိုမျိုးဖြစ်နေကြောင်းအရင်ကအဖက်တန်ဆောင်နဲ့ရောက်လာပြီးတော့ဝင်ကြည့်တယ်လို့ကျွန်တော်တို့ဒီလူမှုရေးကိစ္စရဲ့ဒီလုပ်နေရကျွန်တော် HIV စင်တာကိုလည်းလာပြီးတော့ဒီဘယ်လိုမျိုးကျွန်တော်နိုင်ငံတော့ဖိချက်ခေါ်အားများကြီးပြန်နိုင်ရတယ်
အထက်လွှတ်တော်မှဂျွန်မကင်းဟာအမေရိကန်သမ္မတလောင်းဖြစ်နေနှစ်ကြိမ်ဝင်ရောက်ရှင်ပြိုင်ကျူးပန်းခဲ့မှုပါတယ်။ Republican ခေါင်းဆောင်တူဖြစ်တဲ့ Mr. မကင်းဟာတကယ်တော့ Democrat တွေအတွက်ရော Republican တွေအတွက်ပါကြီးညိုလေးစားရသူတူဖြစ်ပါတယ်လို့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြောပါတယ
်။ Courage and loyalty. I can think of no better description.
သတိစွမ်းကားပိုင်ရောနိုင်ငံပေါ်မှာတစ္ဆာဆောင်သိမှုရပါဘလို့မှဖော်ပြလို့မရပါဘူးလို့ Democrat ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ပြောသွားတာပါ။ဒါကြောင့်လည်းပဲသူကွယ်လွန်သွားပြီမဲ့လို့အမေရိကန်ပြည်သူတွေအနေနဲ့သူ့ကိုအမှတ်တရအောင်ပြီးမှုတွေနဲ့ကြီးကွဲဝမ်းနည်းနေကြအောင်ပါပါ။သူဟာအမေရိကန်ပြည်သူတွေအကြားမှာရှိနေအောင်ပါပါခင်ဗျာ
။ကုသညုံတင်ဆက်ပေးထားတာဖြစ်ပါတယ်။အခုထာမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကိစ္စကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံရဲ့ငင်းကြဲလုပ်ငန်းစဉ်အောင်မြင်ဖို့မှာတိုင်းဒေသအဖွဲ့တွေနဲ့ဆွေးနွေးမှုတွေပိုးပြိုလိုအပ်တယ်လို့အရင်ငင်းကြဲလုပ်ငန်းစဉ်တွေမှာပါဝင်ခဲ့တဲ့ဆက်မှုဝင်ကြီးဟောင်းဦးစိုးသိန်းကပြောဆိုလိုက်ပါတယ်။ယူရိုမြန်မာပိုင်းစီစဉ်အက်ဒီတာဦးသိန်းထိုင်ဦးကတွေ့ဆုံမိန့်ခွန်းထားပါတယ်ရှင်။
အခုဒီငင်းချမ်းရေးလုပ်ငန်းစဉ်ငင်းချမ်းရေးအကြောင်းစာအုပ်ထုတ်တဲ့နေ့ဆိုတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ပဲကျွန်တော်အဓိကထားပြီးတော့မေးချင်ပါတယ်ခင်ဗျဒီငင်းချမ်းရေးလုပ်ငန်းစဉ်ဒီမှာထဲထဲဝင်ဝင်ပါဝင်ခဲ့တဲ့သူတယောက်အနေနဲ့ပေါ့ပထမဆုံးမေးခွန်းကတော့ဒီနေ့ငင်းချမ်းရေးလုပ်ငန်းစဉ်ကဒီငင်းချမ်းရေးရအောင်ကြိုးစားနေတဲ့လုပ်ငန်းစဉ်ကအရင်အစိုးရနဲ့လူလက်ရှိအစိုးရပေါ့ဘာရီမန်းကွာခြားချက်ရှိပါလဲခင်ဗ
ျသူကလုတော့ရှေ့ကိုရွှေ့နေတာပဲတချို့လဲရခင်ကလူတွေလည်းအဲ့ထက်မှာပါပါတယ်လို့ဆိုလည်းပဲကျွန်တော်မြင်တာကပုံပြီးရင်းနှီးမှုရယူရတယ်ပုံပြီး trust ပေါ့နော်ပြောတော့ဒီအောင်တဲ့ဒီကိုမောင်တော်မလို့ family လို့ဖြစ်သွားအောင်ငင်းငင်းရယူမဲ့အဖွဲ့နဲ့ငင်းငင်းယူမဲ့တဘွားအီးအေကိုအဖွဲ့တွေနဲ့ဒီဘက်ပေါ့အစိုးရပဲဆိုတာအားလုံးကတခါပိုးပြီးရင်းနှီးမယ်ပိုးထိတွေ့နေမယ်ဆိုရင်ပိုးပြီးရှေ့ကိုတိုးတယ်ထိတွေ့မှုနည်းရင်တော့မိတဲ့ချိတ်လို့ပဲကျွန်တော်တခါစာအုပ်တစ်ခုလောက်ရေးဘူးလေငင်းငင်းရင်းနဲ့ပတ်သက်လို့ဒေးဗစ်ထော်ပြောတာကိုကျွန်တော်မှတ်ထားဘူးပထိုဒေးဗစ်ထော်ဆုံးသွားပါပြီ တော့ transport trust ကိုတည်ဆောက်အောင်မယ် trust ရရင်တော်တော်ရှိကိုတိုးမယ်ပြီးလျင်ဇပွဲပုံမှာဆွေးနွေးရမယ်များများအဲ့ဆိုရင်ပို့ပြီးရှေ့တိုးမယ်ဒါ David တော်ပြောခဲ့အဲ့ဒီသူဟာဘယ်ကျွန်တော်လမ်းလောက်ပါတယ်အလားတူပဲကျွန်တော်နောက်တစ်ခုလွယ်လွယ်ပဲပြောပါတယ်မိန်းကလေးနောက်ပို့ပို့တယ်လို့ပဲပြရလို့ငြိမ်းချမ်းရေးရဟုတ်လားနောက်ပို့ပို့ကစားတော့ခင်ဗျာမိရင်းသွားနေမှာဟိုဟန်ကြတယ်ဗျာခဏခဏတွေ့ဟုတ်လားမောသူများပူသွားမှာဟုတ်ဗျာအဲ့ဒီလိုတော့ကျွန်တော် very simple ကျွန်တော်အမြင်ပြောဘူးပါ
ဒါဟုတ်ကွာချားချက်တခုရှိနေတယ်လို့သူပြောကြတယ်လား
ဟုတ်တယ်ဟာတယ်เนา
ะဟုတ်ကဲ့
ဝေးတယ်ပေါ့အနေဝေးတယ်ပေါ့
အခု20ရာစုပင်လုံတတိယကျင်းစီဝေးမှာတိုင်းလာကောင်းဆောင်တချို့ကလည်းအလွတ်သဘောဆွေးနွေးမှုတွေရဲ့ခန်းကန်တာရေးကြည့်တယ်လို့သူကထောက်ပြခဲ့တာရှိပါတယ်အလွတ်သဘောဆွေးနွေးမှုတွေကရောငင်းချင်ဖြစ်စင်မှာရှိပါတယ်
အဲ့တော့အထူးကကြတာဗျာဒီကလေးကာလာလေအလွတ်သဘောပုံများတယ်ဗျာဒီဆွေးနွေးပွဲဆွေးနွေးတဲ့ဇပွဲမှာတန့်နေရင်လေခဏ coffee break လုပ်ပြီးတော့အလွတ်သဘောညှိတာဗျာအလွတ်သဘောညှိပြီးတော့ပြန်ဝင်ရတယ်ဗျာတော့အလွတ်သဘောပြိုးနိုင်လေကောင်းနေတယ်နောက်တစ်ခုကဗျာကျွန်တော်ကယခုတည်းကကျွန်တော်ငြိမ်းချမ်းရေးမှာဟောမပါတော့ပါဘူးဟိုဖိတ်မှကျွန်တော်တက်တာအခုအဆိုးရလက်ထက်ပါလေသို့လည်းကျွန်တော်ယနေ့တိုင်ကျွန်တော်တိုင်းရင်းသားတွေအိမ်တွေနေပြီးတော့ကျွန်တော်သွားနေတော့ဗျာအဲ့လိုရင်းနေတာဗျာဟိုအလုပ်ကြတော့ပြိုးရတာတဘောပေါက်လွယ်တယ်ပေါ့နော်တယောက်တယောက်အဲ့ဒါတော့ကျွန်တော်အတွေ့အကြုံပဲကျွန်တော်ကုသတိကြိုင်ဘူချုပ်ကြီးမူတူဆူဆူအဖွဲနေပြီးရောက်ရင် तू ကကိုထမင်းကျွေးတယ်ကိုကသူ့ထမင်းကျွေးတယ် तू ရှိတဲ့အိဆောင်ကိုကျွန်တော်သွားတယ်အခုတည်းရင်းနေနေတာဗျာညီကိုလိုဟန်ဆောင်မဟုတ်ဘူးဗျာကျွန်တော်တာဝန်ရရင်းနေတာမဟုတ်ဘူးဒီလိုအဲ့လိုဆိုပို့ပြီးတော့ဟိုတီဆောင်ရတာနည်းနည်းရှိတူးမယ်လို့ခင်ပြောတယ်ပဲနည်းနည်းကွာဟတာကတ်သွားမယ်လို့ကျွန်တော်ထင်တယ်အ
ဲ့တော့တချို့သုံးသက်တာကဒီငင်းချင်းလုပ်ငန်းစဉ်မှာအစိုးရကဒီလက်ရှိတက်မတော်အပေါ်ဩဇာတည်ရောက်မှုကလည်းအရေးကြီးတယ်ပေါ့လေ။ဟောအစိုးရနဲ့ဒီတက်မတော်ကြားချင်းကပ်ပုံတွေဒူညီးနေဖို့လိုတယ်ဆိုပြီးတော့ပြောတာမျိုးလည်းရှိပါတယ်။အဲ့တော့အစိုးရလက်ရှိအစိုးရကအရင်အစိုးရတုန်းကတက်မတော်နဲ့ပို့ပြီးတော့နီးစပ်တယ်လို့ပြောလို့ရလား။လက်ရှိအစိုးရရဲ့တက်မတော်ပေါ်ဩဇာတည်ရောက်မှုကရောငင်းချင်းလုပ်ငန်းစဉ်ပေါ်မှာအသေးအောင်မှုရှိပါလားခင်ဗျ။အ
ရင်တော့ကတော့ဒီလိုဗျာ။ကျွန်တော်တို့ကလည်းဟိုစစ်တိုက်လာတဲ့လူတွေဆိုတော့frequency တူတယ်ဘောပြောလိုက်ရင်ခံစားချက်ချင်းတူတော့တမရောလက်ရှိအုပ်ချုပ်နေတဲ့လူနဲ့တမရောထွက်လာတဲ့ဟိုကျွန်တော်တို့ငြိမ်းချမ်းရေးလုပ်တဲ့လူနဲ့ဟို concept လေးကတိတ်မကွာဘူးပေါ့အခုကျတော့အရသာဘက်ကနေဟိုကကျတော့နည်းနည်းလေးကွာဟနိုင်ရဲ့အမြင်ကသို့တော်လည်းပဲနည်းနည်းပိုကွာဟရင်ပို့ပြီးတော့နှစ်ယောက်စပွဲပေါ်မှာထိုင်ပြီးဖလှယ်ရမယ်ဆွနေရမှာတတန်နဲ့ထွက်မှာပေါ့နှစ်ယောက်ဝေးနေလည်းမရပြန်ဘူးညကျွန်တော်မြင်လာတော့ဘာပဲလုပ်လို့ပါခင်ဗျာ leader လုပ်တဲ့လူတွေကတော့ကဲရန်သူလည်းရှိမယ်ခင်ဗျားနဲ့သဘောထားမတည့်တဲ့လူတွေရှိနိုင်တယ်ခင်ဗျားကိုအမြင်ဆောင်တဲ့လူတွေရှိနိုင်တယ်ခင်ဗျားကိုထောက်ခံတဲ့လူတွေရှိနိုင်တယ်ဒါပေမဲ့အလုံးခင်ဗျားသတားရထားပြီးထိတွေ့နိုင်ရင်ခဲအောင်မြင်ပ
ါတယ်တကယ်လို့အပြည့်ကရက်စဲကြီးပေါ့လေသဘောတူစာချုပ်ကိုအလုံးပါဝင်လက်မှတ်ရေးထိုးမှာအဓိကအဟန်တာရှိနေတယ်လို့ပြောရင်ဘယ်ဟာအဟန်တာလို့ပြောမလဲခင်ဗျာ
အဲ့ဒီ NCA လက်မှတ်ထိုးဖို့အတွက်ဒီမူချမ်းကိုပြည့်စုံအောင်အလုံးပါတယ်ဗျာဒါပေမဲ့တခုရှိတယ်ဗျာခမရကူလံဘီယာတို့ဘာတို့တွေလုပ်နေကြတယ်ကတဖွဲ့ပဲဗျာသူတို့လည်းအဖွဲ့ဟာများသားဗျာကျွန်တော်တို့စအဦးဆုံး17 17လုံးက17ဖွဲ့12ဖွဲ့ပဲရှိတာဗျာနောက်တော့16ဖြစ်လာတယ်ဗျာဟုတ်လားအဖွဲ့လေးတွေကထပ်ပြီး20ကျော်တောင်ဖြစ်နိုင်တယ်ဗောဗျာသဘောကတော့ဒါကြောင့်မလို့အတော်ရခက်တဲ့လုပ်ငန်းစဉ်ပဲဗျာ
ပင်လုံညီလာခံ20ရာစုပင်လုံညီလာခံတတိယစီဝေးအပြီးမှာကိုမြောက်ပိုင်းဒေသမှာတိုက်ပွဲတရားစင်ကျော်ဖြစ်တဲ့ဆိုပြီးတော့တိုင်းရင်းသားအဖွဲ့အစည်းတွေကပြောထားတာရှိပါတယ်ဒီနေရာမှာကျွန်တော်ကအင်းနီချင်းတရုတ်နိုင်ငံရဲ့ခန်းကန်တာပေါ့လေတရုတ်နိုင်ငံရဲ့ခန်းကန်တာကဒီချင်းချင်းဖြစ်စဉ်အတွင်းမှာဘလောက်အရေးကြီးပါသလဲခင်ဗ
ျသူလည်းတက်နေတယ်တော့ကူညီတယ်ဗျသူ့ခန်းကန်တာလည်းအရေးတော့ကြီးတယ်ဒါမဲ့လို့ဟိုဘာတော့မဟုတ်မိန်းတော့မဟုတ်ဘူးဗျအဓိကကြသူကအစိုးရတက်မတော်ရဲ့အေးကိုပဲကိုကိစ္စအဓိကကြတာပေါ့
ဒီငင်းချိုင်းရေးဖြစ်စင်မှာအခုဒီနေ့ဆိုလို့ရှိရင်ငင်းချိုင်းရေးလုပ်ငန်းစဉ်ကသင်ငန်းစာပေါ့ခုနှစ်နှစ်အတွင်းမှာကျွန်တော်တို့သင်ငန်းစာယူစီရလို့ပြောရင်ဘယ်ချက်တွေအဓိကသင်ငန်းစာလို့ပြောမလဲ
နိုင်ငံခြားပညာရှင်တခါလဲအားကိုးတယ်ပေါ့နော်ခင်ဗျားခင်ဗျားသိပါတယ်ကျွန်တော်တို့အင်္ဂလန်က Irish ကနော်သူတို့ကခေါ်ပြီးတော့ consult လုပ်ပေးမယ်လို့မတူဘူးဗျကျွန်တော်တို့ဦးအောင်မင်းတို့ဦးလောင်မောင်ရွှေတို့ ကိုခုနကိုအောင်နိုင်တို့အဖွဲ့ရဲ့လုံမှုကိုယုံကြည်တယ်ပေါ့နိုင်ငံကြားသားတဲ့ဆိုင်သူတို့ပူနားလေတယ်တချို့ federalism ကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာအပိုင်းအစတချို့ပါပြီးသားဒါကို implement လုပ်ရနိုင်တော့လုပ်လိုက်ရင်သူတို့နဲ့ trust ပူရမယ်ဥပမာဗျာပြည်နယ်ကအစိုးရတွေကိုသူတို့နိုင်တဲ့လူတွေလွတ်လွတ်လပ်လပ်အစိုးရတွေဖွဲ့ပွင့်ပေးရင်သူတို့နဲ့ယုံကြည်ရမယ်ငါတို့ပြည်နယ်ကိုငါတို့အုပ်ချုပ်ရမလားတမရခဏမဟုတ်ပါလားဆိုတဲ့ concept တစ်ချက်ရပါမယ်ပြည်နယ်လွတ်တော်တွေလွတ်လွတ်လပ်လပ်မလွတ်တတ်ဘူးလို့ထင်ပေမဲ့လို့လွတ်လွတ်လပ်ကိုလှုပ်ခိုင်းနေလှုပ်ကြည့်လိုက်ကျွန်တော်48ခုနှစ်ကလွတ်လပ်ရေးရတော့လည်းအင်္ဂလိပ်ကကျွန်တော်တို့အဲ့လိုပဲထင်တာပဲဘာမှမလွတ်တတ်ဘူးဒီကောလှုပ်ကြည့်လိုက်ပါဟုတ်လားသဘောအဲ့လိုပဲပြည်နယ်တွေအဲ့လိုအစိုးရလွတ်လပ်ခွင့်ခေါနာသူတို့ရဲ့လွတ်တော်တွေလွတ်လပ်ခွင့်ဥပဒေတွေသူတို့မှလည်းပညာတတ်တွေရှိတယ်ဗျနိုင်ငံကြီးမှာသူတို့တိုင်ရင်သာပညာတတ်တယ်အဲ့လိုလွတ်လပ်ခွင့်ပေးပြီးတော့ဘကောကဘတ်ဂျက်ကတော့စီမံခန့်ခွဲရမှာပေါ့ဗျာအဲ့လိုတွေလှုပ်ပေးလိုက်ရင်တော့သူတို့နည်းနည်းအဲ့ trust ရသွားရင်ငြိမ်းငြိမ်းအရသာသူတို့နည်းနည်းတွေးသွားမယ်ဘုန်းတော်အဲ့ trust ကလည်းမရတော့ drawback ဖြစ်နေတာပေါ့နော်အရုပ်ကသက်ကသာပြောနေတာ
တိုင်ရင်သားတွေကိုသူတို့ရဲ့ကိုယ်ပိုင်ကြံစည်ခွင့်နဲ့ယုံကြည်ခွင့်အတွက်လှုပ်ပိုင်ခွင့်နေပေးဖို့ပေါ့လေ
ဟုတ်ကဲ့တခါတည်းမပေးနိုင်တော့
ဟုတ်ကဲ့
peace by peace ပေးတော့လေသူမြင်နေမယ်ငါတို့ဒေတာကိုငါတို့လှုပ်မှဖြစ်မယ်ငါတို့ဒေတာကိုငါတို့အကျိုးရှိအောင်လုပ်ရမယ်ဟုတ်လားပြည်တော်စုအစိုးရကငါတို့ကိုအကူအညီတွေတဲ့လူတွေဖြစ်တယ်အဲ့ဒီ concept တော့ခင်ဗျားလူတွေကအဲ့တော့မရတော့ခင်ဗျားခုနကငင်းနေတယ်သူကဟိုငင်းရဲ့ဆိုဆွတ်ဆန့်လို့ရတာကို
ဟုတ်ကဲ့ဆွ
တ်ဆန့်နေတယ်လောင်ကျန်နေတယ
်ခုနှစ်တာခု9နှစ်တာကြိုးစားခဲ့တယ်9နှစ်တာအတွင်းမှာအောင်မြင်မှုတွေရနေပြီဆိုပြီးတော့လေလက်ရှိအစိုးရဒေါန်ဆန်းစုကြည်ဒီစင်ကာပူမှာပြောသွားတယ်မိန်ကုံးမှာလည်းပြောပါတယ်အဲ့တော့တကယ်ပဲအောင်မြင်မှုရတယ်လို့ယုံကြည်သလားကျင်းနဲ့အားရဒီနေ့တိုင်းလုပ်ငန်းစဉ်မှာထဲထဲဝဝင်ပါဝင်ခဲ့သူတယောက်အနေနဲ့ဒီဖြစ်စဉ်ကြီးပေါ်မှာကျင်းနဲ့အားရရှိပါရဲ့လားခင်ဗျ
ကျွန်တော်ကတော့ကျွန်တော်သဘောကတော့မထီတွေးတာရဲ့ဆိုင်ထီတွေးနေတာတော့ကောင်းတယ်ဟုတ်လားပင်လုံးပဲခေါ်ခေါ်ပါပဲခေါ်ခေါ်တွေးဆောင်နေပြီးတော့ဒီအဖွဲ့အစည်းတွေခုန institution တွေတည်ဆောက်ပြီးတော့ကြိုးပမ်းနေတာတော့ကောင်းတယ်သို့တော်လည်းတိတ်ပြီးတော့ကိုယ့်ကိုယ်ကိုလည်းအများကြီးလောကမှာအခက်အခဲရှိတာကိုယ့်ကိုယ်ကိုအထင်ကြီးခြင်းနဲ့ဟုတ်လားကိစ္စလေးအဲ့ဒါလိုရတဲ့ကြီးသွားလဲမရဘူးဗျအဲ့တော့ပုံမှန်လေးစဉ်းစားတုံ့သက်ဖို့တော့လိုတယ်တခါလေကြာရင်ကိုယ့်ကိုယ်ကိုပို၍ criticize လုပ်နိုင်ရင်သူကပို့တိုးတက်ဖို့ညှိစက်တယ်ကိုယ့်ကိုယ်ကို criticize လုပ်တာနေရင်ခင်ဗျားပျက်စီးဖို့ညှိစက်တယ်ဒါမြန်မာတမိုင်းကိုကြည့်ရင်ခင်ဗျားတွေ့လေမြန်မာသမိုင်းမှာအဲ့ဒီလိုနဲ့ဒုက္ခဖြစ်သွားတဲ့လူတွေတပုံကြီးတယ်။ကိုယ့်ကိုယ်ကို criticize လုပ်ဖို့လိုတယ်။ပထမအဆင့်ကသူများကို criticize လုပ်တာတဲ့ criticism မှာ self criticism ကပိုအရေးကြီးတယ်။ After that organizational criticism ဒီလောက်ရမယ် government ကို criticize လုပ်ရမယ်ကိုယ့်အကူ။အဲ့ criticize လုပ်တာကို happy ဖြစ်ရမယ်။ကျွန်တော်တို့ပြောနေကြပါလေ။ကျွန်တော်ခုနကလည်းခင်ဗျားတို့ပြောဆိုကျွန်တော်ဘာမှမတတ်ပါဘူး။ငြိမ်းငြိမ်းလုပ်တာဟုတ်လား။ဒါပေမဲ့လို့သူများအကူကို criticize လုပ်ရင်လည်းလက်ခံတယ်လေမဟုတ်ဘူးလားလက်ခံရမယ်ကျွန်တော်တို့ပြောနေကြစကားကိုခါခါတဲ့စကားကိုခင်နာထောင်ထားရမယ်အဲ့ဒါနိုင်ငံရေးသမားပဲခြူရာကြီးပဲနားထောင်ရင်ခင်ဗျား power will spoil you absolute power ခင်ဗျားသိတယ်မလားအေ
းကျွန်တော်အချိန်ပေးတာဘောကျေးဇူးတင်ပါတယ်ခင်ဗျာ
တွေ့ရဝမ်းသာတယ်ဟုတ်ကဲ့
တို့ဆက်ပေးထားတဲ့မြန်မာဒီမိုကရေစီရာဆွေးနွေးကံကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်မှာတော့ဦးစီလူအောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်မြန်မာပြည်ကပေးစာများစီစဉ်ပြင်ထူးခြားဆက်ပြသတင်းများကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဩဂတ်လ26ရက်တင်းငွေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနိုင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစဉ်တိုင်းအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေတယ်မှာဆိုရင်တော့ဥစီလိုအောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်မြန်မာပြည်ကပေးစာများစီစဉ်ပြင်ထူးခြားဆန်ပြသတင်းများကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ဥစီလိုအောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်ထောင်စုဖြည့်ရှင်းတာမှာအောင်မြင်မှုရနေပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ဆက်ထားပါတယ်။မဲအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကတဲ့ဩဂုတ်လ25ရက်နေ့ဟာရခိုင်ပြည်နယ်မှာ ARSA အကြမ်းဖက်သမားတွေကနေကြားဆောင်ရဲတပ်ဖွဲ့စခန်းနေနဲ့ရေကင်းစခန်း30လောက်ကိုတပြိုင်နက်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တာတစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။တပြိုင်နက်တည်းရခိုင်ပြည်နယ်မြောက်ပိုင်းက96သိန်းလောက်အရေးတွက်ရှိမဲ့မွတ်စလင်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ရတဲ့ဖြစ်စဉ်ကြီးဖြစ်ခဲ့တာလဲတစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီတစ်နှစ်တာကာလအတွင်းအဲ့ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာတပ်မတော်ဘက်ကဘလို့ကင်တွယ်ခဲ့တယ်ဘလို့အကျိုးရလဒ်တွေရခဲ့တယ်ပြဿနာပြည်လည်ရေးအတွက်ဘလို့လုံခြုံဆောင်ရွက်သင့်တယ်ဆိုတာကိုပြန်စဉ်းစားသုံးသပ်ဖို့ကောင်းတဲ့အချိန်လည်းဖြစ်ပါတယ်ကုရပအဲ့ဒီကြောင်းလေးလာဆွေးနွေးတင်ပြသွားပါမယ်
ဒီကနေ့2019ဩဂုတ်လ25ရက်နေ့လင်းအားကြီးအချိန်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘက်မှာအာစာအကြမ်းဖက်သမားတွေဟာနေသားဆောင်ရဲတပ်ဖွဲ့စခန်းတွေနဲ့ရဲကင်းစခန်း30လောက်ကိုတပြိုင်နက်တည်းစီးနင်းတိုက်ခိုက်ခဲ့ပါတယ်။အာစာအဖွဲ့အတွက်ဒီတိုက်ခိုက်မှုဟာပထမဆုံးအကြိမ်တိုက်ခိုက်မှုတော့မဟုတ်ပါဘူး။2016အောက်တိုဘာ9ရက်နေ့တုန်းကလည်းနေသားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့အခြားစခန်းတစ်ခုစုစုပေါင်းစခန်း3ခုကိုအခုလိုပဲတပြိုင်နက်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီလိုဝင်ရောက်တိုက်ခိုက်မှုလုပ်ပြီးဆယ်လနီးပါးအကြာမှာအဲ့ဒီအချိန်လုံးကထက်တိုက်ခိုက်သူလူအများကြီးပါဝင်နေပုံပြီးကျယ်ပြန့်နေတိုက်ခိုက်မှုပြုလုပ်နိုင်ခဲ့တာဖြစ်ပါတယ်။ဒီနေရာမှာမေးစရာမေးခွန်းရှိလာတာကပထမအချိန်တိုက်ခိုက်မှုပြီးတဲ့နောက်မြမလုံချုံရဲတပ်ဖွဲ့ဟာနောက်ထပ်တိုက်ခိုက်မှုတွေပေါ်ပေါက်မလာအောင်တားဆီးကာကွယ်မှုတွေကိုဗတ်ပေါင်းစုံကနေဘာကြောင့်မလုပ်နိုင်ခဲ့သလဲဆိုတာပါ။အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တစ်ခုကြားအခြေအနေကိုပြန်ပြီးသုံးသပ်ရရင်အောက်တိုဘာတိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဟာအကြမ်းဖက်သမားတွေကိုနှိမ်နင်းတာလုပ်ပါတယ်။မောင်းတုံးခရိုင်မှာညမထွက်ရအမိန့်ထုတ်ပါတယ်။အကြမ်းဖက်မှုမှာမပါတဲ့အားလုံးသောမွတ်စလင်ကျွေးရသားတွေရဲ့သွားရေးလာရေးလုပ်ကိုင်စားတောက်ရေးအပါအဝင်နေပယ်များစွာမှာတင်းကျပ်မှုတွေလုပ်ပါတယ်။အဲ့ဒီလိုလှုပ်လို့မောင်းတုံးခရိုင်ဘက်ကရေလုံငန်းအားလုံးလိုလိုပျက်စီးသွားပြီးမွတ်စလင်ကျွေးရသားတွေအလုတ်ကန်ရှားပါရာနေ့စဉ်ဘဝရက်တိရေးအတွက်ရုန်းကန်ရခတ်တာတွေကြုံကြရပါတယ်။ဒီလိုပိုးပြီးစည်းရက်ကြက်တဲလာတဲ့မွတ်စလင်ကျေးရွာသားတွေကိုအာစာအဖွဲ့ဝင်တွေကဝင်ရောက်စီရင်ကြပါတယ်။မနာခံသူတွေကိုအကြမ်းဖက်တပ်ဖြတ်တာလုပ်ပါတယ်။အဲ့ဒီလိုလုံနေတာကိုတိငေမြင်နေတွေ့နေပေမဲ့အုတ်ချုပ်ရေးနဲ့လုံချုံရေးအာဏာပိုင်တွေဘက်ကအကာအကွယ်ပေးတာဘာမှမလုပ်နိုင်ခဲ့ပါဘူး။ဒီလိုနီးနဲ့ပိုးပြီးများပြားတဲ့ကျေးရွာသားတွေကိုစီရင်မိပြီးအာစာဟာအကြမ်းဖက်မှုကိုပထမတစ်ကြိမ်တုန်းကထက်ကြဲကြဲပြန့်ပြန့်လုပ်နိုင်ခဲ့တာဖြစ်ပါတယ
်။ဒုတိယတစ်ကြိမ်အကြမ်းဖက်မှုဖြစ်တော့တပ်မတော်ကပိုပြီးပြင်းထန်တဲ့နှိမ်နင်းမှုနဲ့တုံ့ပြန်ပါတယ်။အကြမ်းဖက်မှုဖြစ်ပွားပြီးနောက်ရက်ကနေအောက်ဂိုလာ30ရက်နေ့အထိ9ရက်လောက်အတွင်းအကြမ်းဖက်သမား380လောက်သေချေတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအတွက်ဟာ2012ခုနှစ်ကစပြီးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုပဋိပက္ခတွေအတွင်းလူပေါင်း100ကျော်သေဆုံးခဲ့တာနဲ့နှိုင်းယင်ကိုအတော်လေးများတဲ့အရေးအတွက်ပါ။တကယ်လူ80လောက်သေဆုံးသည့်အထိနှိမ်နင်းတာမို့ဘလောက်ပြင်းထန်တဲ့နှိမ်နင်းမှုလဲဆိုတာခတ်မှန်းနိုင်ပါတယ်။နောက်ဆက်တွဲပေါ်ပေါက်လာတာကတော့မွတ်စလင်ကျေးရွာသား96သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်အပြိုလိုက်ထွက်ပြေးကြတဲ့ပြဿနာမွတ်စလင်နေအိမ်မောများစွာမီးလောင်တဲ့ပြဿနာစတာတွေဆက်တိုက်ဖြစ်လာပါတယ်မြန်မာအစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်ဦးရေ93,500ကျော်မောင်နှုတ်ခေဘက်ကမွတ်စလင်အင်ဂျီရီရဲ့45ရာခိုင်နှုန်းနဲ့ညီမျှတဲ့အင်ဂျီ35,600ကျော်မီးလောင်ပြကြခဲ့တယ်လို့ဆိုပါတယ်ဒီချင်းတွေကိုကြည့်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာအစိုးရနဲ့တပ်မတော်ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုလူသားမျိုးနဲ့ဖြစ်တည်မှုကိုဆန့်ကျင်ရန်ရောက်တဲ့ရာဇဝမှုကျူးလွန်တယ်ဆိုပြီးဆွတ်ဆွဲပစ်တင်တာဒဏ်ခတ်အရေးယူတာတွေလုပ်တော့တာပါပဲ
ဒီပြဿနာပြည်လေရေးအတွက်အစိုးရဘက်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးရခိုင်ပြည်နယ်ပြန်လည်တိဆောက်ရေးဆိုင်ရာအဖွဲ့ဖွဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ကိုဦးဆောင်စေပြီးရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့ဖွဲ့ပြီးအကြံပြုချက်ရယူပါတယ်အဲ့ဒီအကြံပြုချက်ကိုအကောင့်ထဲပေါ်မဲ့အဖွဲ့ ကျွန်တော်တို့ကအခုနောက်ဆုံးအကြံဖတ်မှုနောက်ပိုင်းရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမဲ့အဖွဲ့ဖွဲ့စည်းဆောင်ရွက်ပါတယ်အခြားတစ်ဖက်မှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးညှိနှိုင်းပြီးထွက်ပြေးသွားသူတွေပြန်လည်ခံရေးကိစ္စရခိုင်ပြည်နယ်မြောက်ပိုင်းကအခြေခံအဆောက်အုံတွေဖွံ့ဖြိုးရေးကိစ္စတွေအကြီးအကျယ်အကောင်အထည်ဖော်ပါတယ် တက်မတော်ဘက်ကတော့အကျန်းဖက်မှုနှိမ်နင်းစဉ်ကာလတာဝန်ယူခဲ့သူတချို့ကိုအရေးယူမှုလုပ်ပါတယ်ဒါပေမဲ့ကံမကောင်းအကြောင်းမှလှဆိုပါပဲအကျန်းဖက်မှုဖြစ်ပွားပြီးတာတစ်နှစ်ကျော်လာသည့်အထိ၅သိန်း၆သိန်းလောက်ရှိမဲ့ဒုက္ခသည်တွေကနှစ်နိုင်ငံသဘောတူညီချက်နဲ့ပြန်လာသူတဦးတလေးမှမရှိသေးပါဘူး မွတ်စလင်တွေအစုလိုက်ပြုံလိုက်ထွက်ပြေးသွားရတာသူတို့နေအမြောက်အများမီးလောင်ပျက်စီးကုန်တာလူခွင့်ရေးချိုးဖောက်ခံရတာစတာတွေကိုအရင်တည်ကြီးနိုင်ငံတကာအတိုင်းဝိုင်းရဲ့ဖိအားတွေလည်းရော့ကြသွားတာမတွေ့ရသေးပါဘူးဒီထက်ပိုအရေးကြီးတာကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တဲကပဋိပက္ခဖြစ်ပွားရာရေကန်မြေကန်ပြဿနာတွေရော့ပါသွားအောင်မစွမ်းဆောင်နိုင်သေးတာပါ မောင်းတော့ခရိုင်ဘက်ကထွက်မပြေးဘဲကြံခဲ့တဲ့မွတ်စလင်တွေနေရေးထိုင်ရေးစားရေးတောက်ရေးဘဝရက်တည်ရေးအစင်မပြေကြသေးတယ်လို့အခြားမျိုးနယ်ကမွတ်စလင်တွေကလည်းရခိုင်ပြည်နယ်အပြင်ဘက်ခိုးထွက်ဖို့စူးစမ်းရင်းလူကုန်ကူးတာခံနေကြရပါတယ်။ဒါပြင်လူမျိုးရေးဘာသာရေးမုန်တိမှုပဋိပက္ခပြဿနာကလည်းပြေလျော့မသွားသေးပါဘူး။ချုံမီပြောရရင်မြန်မာအစိုးရနဲ့တက်မတော်ဘက်ကပြဿနာကိုကင်တွယ်ဖြေရှင်းနေတာတွေ
ဒီလိုရှိမြင်လက်ခံပြီးပြဿနာတွေကိုစနစ်တကျနဲ့ခက်ခဲခက်ဖြေရှင်းမှသာပြည်နယ်နဲ့လမ်းကြောင်းမှာပေါ်ရောက်နိုင်မယ်ဖြစ်ကြောင်းပါ
ဦးစီးသူအောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြားရတာဖြစ်ပါတယ်ခုခါမှာတော့မြန်မာပြည်ကပေးစာများစီစဉ်ကိုမတ်အင်တာနက်ကြောကတင်ဆက်ပေးပါလိမ့်မယ်ရှင် ဒီရွေးကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီအိုအေမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါမယ်နော်နောက်ပိုင်းမှာတော်ရရှင်တွေအတွက်မြန်မာချင်းတွေတို့နဲ့မေတ္တာတွေလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးဗီအိုအေကိုစာတို့လေးတွေမှတ်ချက်ပေးပြီးတော့ကျေးဇူးတင်ကြောင်
ဒီလိုမြတ်တာပို့ပါတယ်တဲ့ဒီစာလေးကိုပြန်ကြားလွားအစီအစဉ်မှာထည့်ဖတ်ပေးပါတယ်ဟုတ်ကဲ့အမြဲတမ်းနားထောင်နေတဲ့ပရိသတ်ဆိုရင်တော့အခုကျွန်မဖတ်ပေးတာလေးကြားလိုက်မယ်ထင်ပါတယ်နော်အခုလိုအားပေးရစွာတရားရဲ့အတွက်အမတန်ဝမ်းသာမိပါတယ်ရှင်
နောက်ထပ်တော်ရှင်ကြကတော့မင်္ဂလာပါခင်ဗျာကျွန်တော်ကတော့အမေရိကန်မင်းနီဆိုတာပြည်နယ်စိန့်ပေါမျိုးကပါတယ်ဟုတ်ကဲ့မင်္ဂလာပါခင်ဗျာကျွန်တော်ကတော့အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်စိန့်ပေါမျိုးကပါဗီအိုအေကိုနေတိုင်းနားထောင်ပါတယ်အလောက်ကနေပြီးတခြားသတင်းဌာနတွေကအတန်ပိုင်းဆိုင်ရာဖိုင်တွေကတည်ငြိမ်ပါတယ်
အထူးသဖြင့်တောက်ကြနေလိုမျိုးမှာအတန်တွေကမကြားရဘူးဖြစ်နေပါတယ်ခင်ဗျာဟုတ်ကဲ့ဒီသောရရှင်စာကိုတွေ့ရလို့အမတမဆေးထမဇေဝေဇောဖြစ်ရပါတယ်ရှင်ကျမတို့စီမံကအတန်ထုတ်လွှင့်နေတာတနည်းရဲကပဲထုတ်လွှင့်တာဖြစ်ပါတယ်ဒါကြောင့်မလို့အထူးသဖြင့်အမေရိကန်ပြည်သူကဖမ်းယူနာဆင်နေဆိုရင်တော့အတန်ကတော်တော်လေးကိုကြည်လင်ပြတ်တာနေမဲလို့ကျမကယူဆမိပါတယ်ဘယ်ကများနားထောင်တာပါလဲကျမတို့အစီအစဉ်
mobile telephone ka na thong me so no mobile ba ma application shi ba de a download lo pyo na thong chi ba no internet ka ni pyo le dai yai na thong na a sin pye ye so yin internet ka dai yai thong lwin pe da a tan tin nei mu shi ba de facebook sa myin na ba ma ro ta kha de li di thong lwin pe de ni a lai facebook line ma mi da myo ne so yin na ta kha de li a tan a yan yo a sin ma pye da twi ya da ba yin shin da me le american pi da su ka na thong ne so lo internet da ma mo mobile application no ka ni pyo na thong chi ba au lo a chen pyu chin ma de no အခုလိုနေစီမပြအားပေးရဆိုလို့အထူးကျေးဇူးတင်ပါတယ်။ရဲနာမောင်ဆိုတဲ့တော်ရှင်ကလည်း VOA ဖွဲ့သားတွေမောပြအောင်လို့အခုလိုစာတို့လေးရေးလာပါတယ်
။မင်္ဂလာနံနက်ခင်းလေးဖြစ်ပါစေ။ VOA ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာစွာနဲ့နိုင်ငံအကျိုးလူမျိုးအကျိုးနဲ့လူသားအားလုံးရဲ့အကျိုးကိုဗတ်မလိုက်ဖဲတိကျမျှတစွာနဲ့နိုင်ငံကုန်လူမျိုးကုန်ကိုမြင့်တင်ပေးရင်းတရင်ထူးတရင်ဦးများစိတ်ချမ်းသာကိုကျမ်းမာနဲ့အစဉ်ထာဝရတင်ဆက်နိုင်ပါစေလို့ဆန္ဒပြုဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါအခုလိုမျိုးအားပေးစကားတွေကြားရတဲ့အတွက်အထူးကျေးဇူးတင်ရပါတယ်။မြေဆိုးဆိုတဲ့သရရှင်ကလည်းမြန်မာနိုင်ငံကနေပြီးတော့ Facebook Messenger ကနေမေးခွန်းတစ်ခုမေးလာတာပါ။သူရဲ့အမေကိုပြန်ပြီးတော့ဖြေချင်ပါတယ်။ကိုမြေဆိုးက
VOA ခင်ဗျာကျွန်တော်က VOA သတင်းကိုညစဉ်လိုလိုနားထောင်လာခဲ့တာနှစ်ပေါင်း20ပြည့်ပါတော့မယ်။အရင်တုန်းကရေဒီယိုမှာကြီးလင်းပြတ်သားစွာနားထောင်ခဲ့ရပေမဲ့ကုန်ခဲ့တဲ့3လလောက်ကစပြီးယနေ့အချိန်ထိရေဒီယိုလိုင်းမရှင်းမလင်းဖြစ်နေပါတယ်။ဒါကြောင့် VOA ရဲ့ radio ထုတ်လွှင့်မှုကို online ပေါ်မှာနားထောင်လို့ရပါသလားဖြေကြားပေးသေးကြပါလေဗျာ
ဟုတ်ကဲ့ပါကွန်မြူဆိုးတည်ကျင်တာကိုဖြေပေးရမယ်ရှင်တော့ဟုတ်ပါတယ် VOA အစီအစဉ်ကို online ကနေပြန်နားထောင်လို့ရပါတယ် VOA မြန်မာပိုင်းရဲ့ radio အစီအစဉ်ကိုတိုက်ရိုက်ရောနောက်တစ်ပတ်ပြန်ပြီးနားထောင်ကျင်နေဆိုရင်နားထောင်လို့ရောနှစ်မျိုးလုံးရပါရဲ့နော်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဒီနေ့တိုင်းပဲ VOA မြန်မာပိုင်း website လိပ်စာ bambis.voanews.com မှာတွားပြီးနားထောင်နိုင်ပါတယ်mobile လက်ကင်ဖုန်းကနေနားထောင်ခြင်းနဲ့ဆိုရင်လေခုနကတော့တော်ရရှင်တရားကိုဖြည့်ပေးခဲ့တဲ့လိုမျိုး mobile application ကို download လုပ်ပြီးတော့နားထောင်ပါမြန်မာပြည်ပြည်သက်အတွက်အလွယ်ဆုံးနေပြောပါဆိုရင်တော့ Facebook ကနေပြီးတော့နားထောင်တဲ့နေပါပဲ VOA Bamis News ဆိုတဲ့ VOA မြန်မာ Facebook စာမျက်နှာမှာအစီအစဉ်တွေကိုအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးသလိုအဲ့ဒီထုတ်လွှင့်ချိန်နောက်ပိုင်းမှာလည်းတွားပြန်ပြန်နားထောင် video ဆိုရင်လည်းတွားပြီးတော့ကြည့်လို့ရပါတယ်အခုလိုမေးတဲ့အတွက်ကို VOA ကိုစာရေးပြီးတော့လှမ်းပြလာတဲ့အတွက်ကိုအထူးကျေးဇူးတင်ပါတယ်ဖီယိုကိုစာရေးပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်တွေရဲ့စာရီကိုလည်းအခုဆက်ပြီးဖော်ပြပေးကြပါတယ်ရှင်။အခုတော့ပညာရေးနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရင်ဖွင့်လာကြတာတွေကိုဖော်ပြပေးသွားကြပါတယ်။မိဘမေတ္တာဆိုတဲ့တော်ရရှင်တယောက်စာရေးလာတာကတော့နိုင်ငံတကာနိုင်ငံဖွင့်ပြိုးဆိုရင်တော့ပညာရေးဌာနကအရေးကြီးဆုံးဖြစ်တာကြောင့်ပညာရေးဌာနမှာအလုပ်လုပ်တဲ့အထက်ကလူကြီးမင်းတွေရိုးသားဖို့လိုပါတယ်။အဂတိလိုက်စားမှုကင်းရှင်းဖို့လည်းလိုပါတယ်။ဒါကြောင့်မလို့မင်းတက်ပညာရေးဌာနမှာဖြစ်နေတာတွေကရိုးသားပါရဲ့လားဆိုပြီးဒီသောရရှင်မိကုန်ထုတ်လာပါတယ်တက်ဆိုင်သူတွေသိရှိစစ်ဆေးပေးစီခြင်းလို့ပါတဲ့
အခုဆိုရင်နိုင်ငံတော်အစိုးရတဲ့အနေနဲ့ပညာရေးပြုပြင်ပြောင်းလဲရေးအတွက် Grade 1 Grade 2သင်တန်းတွေပေးနေပါတယ်များမကြမီ Grade 3လည်းလာပါတော့မယ်ဒီသင်တန်းတွေအတွက်နိုင်ငံတော်ကသင်တန်းတက်နေတဲ့ဝန်ထမ်းပြဝန်ထမ်းတွေကိုငွေကြေးဖြင့်ထောက်ပံ့ပေးတာပါအထွေထွေအသုံးစရိတ်တွေပေးပါတယ်ဒါပေမဲ့တချို့ဒေသတွေမှာပေးကပေးဤမရပါအထူးသဖြင့်ကျွန်တော်တို့ချင်းပြည်နယ်မင်းတပ်မြို့နယ်မှာမဆရသင်တန်းအတွက်အခြားမြို့နယ်တွေက12000ကောက်နေချိန်မှာကျွန်တော်တို့မင်းတပ်မြို့နယ်ရှိမဆရတက်မဲ့ဆရာဆရာမတွေကိုတော့10000ခွဲစီကောက်ပါတယ်ဒါကိုမကျင်တတ်လို့ပြန်ပြောကြတာနဲ့2000ပြန်ပေးမယ်ဆိုပြီး13000စီကောက်ပါတယ်အမှန်တော့မဆရအတွက်ကောက်ခံတဲ့ငွေက11000ကျော်လို့ပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ဒါအပြင်နေကြားတိုင်းကြားအပြောင်းအလဲတွေကိုလည်းတချို့ဆရာဆရာမတွေကထုတ်ပေးပြီးတချို့ကတော့မထုတ်ပေးပါဘူး။ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့ပဲဖြစ်ဖြစ်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပဲဖြစ်ဖြစ်ပညာရေးဌာနမှာဒီလိုဖြစ်နေတာတွေကနီးလမ်းမှန်မှဟုတ်ပါရဲ့လား။အဂတိလိုက်စားမှုတွေဖြစ်နေသလားဆိုတာကိုစုံစမ်းစစ်ဆေးပေးစီကြပါလေခင်ဗျာ။
မိဘမြတ်တာဆိုတဲ့တော်ရရှင်မင်းတက်ပညာရေးဌာနမှာဖြစ်နေတာရိုးသားမှုရှိမရှိသက်ဆိုင်ရာတစ်ချက်လောက်ကြည့်ပေးပါအောင်ဆိုပြီးတော့ VOA ကနေတက်ဆင်အကြောင်းကြားလာတာဖြစ်ပါတယ်။စကိုင်းတိုင်းဒေတာကြီးကလေးမျိုးကတော်ရရှင်မင်းထက်နေကတော့စကိုင်းမှာဖြစ်နေတဲ့အထက်တန်းအလဲတန်းမူလာတန်းကလေးတွေကြုံတွေ့နေရတဲ့ပြဿနာပါဆိုပြီးတော့အရင်တုန်းကပညာရေးစနစ်နဲ့အခုပညာရေးပုံစံတွေပြောင်းလာပါပြီဆိုပြီးတော့သူရဲ့အမြင်ကိုရေးလာပါတယ်။
VOA ကိုနားဆင်ကြတာ88အရေးခင်မတိုင်ခင်ကတည်းကပါတခါမှစာမရေးဘူးပဲအခုတော့မရေးမဖြစ်လို့ရေးလိုက်ရပါပြီမြန်မာနိုင်ငံရဲ့ပညာရေးအကြောင်းပြောပြခြင်းလို့ပါတကယ်ချင်းကျောင်းဆရာဆရာမတွေကိုလည်းအားနာပါတယ်မြန်မာပြည်ရဲ့ပညာရေးကိုမြှင့်တင်ဖို့အတန်းငယ်လေးတွေကစပြီးတော့သင်ကြားရေးတွေပြောင်းလဲနေပါပြီ Daimedo Chenaru Kalimuga, Ataka Tin Hit, Sari Choniga, Tadan Chonu Chonarigaro, Bodamani, Mapite Bau, Yokera, Sesunit Kuniva, Yokevai. Nisama, Ataka Chonigu, Tepiavime, Tinjo Chompi, a Bino, Chondayo Siava, Chongu, Tejaro, Matane Duga, Pinatana, Tinanjong, Tanane Duga, Borane, Kuan, Tinanjongu, Tuateare, Pipare. A dangy Rama, Pite, Tatanat Kugaro, Clear Along Johnson Jama, Tine, a chamber, Nai Wakant, and I can out a dreamer. Lazing, I don't want to go to Tonti, Pinijare, Kisawe. Tronginga, another gang when Jidushi and Siasiama, Semiae, Jizune, Jushinom, Yuene, Sedan, and Boya Givare. Tinayoga, Te Yijimale, Tijalu, Pugin John Laza, Aldila Samu, Taipei Yikalama, Dimu, Diji, Dilurine, Tami to a music de Gondi, Blumia, Muito Jama de Levia.
A good law, Timbinegane, Yere, Dorashine, Sari, Kamina, Driavarino. မနက်ငယ်ကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သောရရှင်တယောက်ရဲ့ကိုပိုင်မြင်ကိုလည်းပြောပြပေးချင်ပါတယ်။ကျွန်တော်ကတော့ရှီဘူကီပါ။ချင်းပြည်နယ်မင်းနဲ့မြို့မှာနေပါတယ်ဆိုတဲ့ကိုရှီဘူကီကကျမတို့ဆီကိုမက်ဆေ့ချာကနေပြီးတော့မကြာခဏအစာရေးတက်သူလည်းဖြစ်ပါတယ်။ဒါနဲ့ကိုရှီဘူကီကိုစာမပြန်မိခဲ့ပေမဲ့
ဗီဒီယိုကိုအမြင့်တင်ဆက်ပေးတဲ့အကိုအမတို့ကိုကျေးဇူးတင်ပါတယ်ဗီဒီယိုကိုစက်တနေ့ရွေးရဲကနားထောင်ခဲ့ရပါအဖေမေတို့ကပြောပါတယ်ဘာနားလဲလို့လဲတချို့သောသူကဗီဒီယိုကိုနားထောင်နေသူကိုတက်မလို့ကဖန်တယ်ဒီလိုမျိုးပြောကြပါတယ်အရင်ကတက်မလို့တည်းမှာဗီဒီယိုပြပီစီကိုနားမထောင်ခဲ့ပါဘူးအမှန်တရားကခါတိတာကိုဝေဖန်ချန်ပြူပြရစေဒီမိုကရေစီလမ်းကြောင်းဖြောင့်မြောင်းသွားဖို့တက်မလို့ရဲ့ပါဝ ဖြစ်လို့ KIA KNU တွေနဲ့ဘာကြောင့်များတိုက်ပွဲတွေဖြစ်နေကြတာပါလဲအဖြေကရှင်းနေတာပါပဲလူမျိုးဘာသာခွဲခြားဆက်ဆံနေလို့ပါလူတွေကကိုယ့်ခွင့်ရေးကြောင့်ဆန္ဒပြနေကြတာပါခွဲခြားဆက်ဆံမှုလည်းမရှိဘူးတန်းတူခွင့်ရေးရမယ်ဆိုရင်တော့ငြင်းငြင်းစာချုပ်ချုပ်ဖို့လည်းမလိုပါဘူးတိုက်ပွဲတွေအလိုလိုရပ်တန့်သွားမှာပါအားလုံးကိုကျေးဇူးတင်ပါတယ်
ဒါကတော့ချင်းပြည်နယ်မင်းနဲ့မြန်မာနေထိုင်တဲ့ရှီဘူးကျူးဆိုတဲ့တော်ရရှင်သူရဲ့နိုင်ငံရေးအမြင်ကိုပိုင်ယူဆချက်ကိုလုံးလုံးလတ်လတ်ထုတ်ဖော်ပြောလာတာဖြစ်ပါတယ်။ဗီဒီယိုတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်။မြန်မာတချင်းလေးတစ်ပုံးနဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်။ ကျမတို့ဗီဒီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုက 355 Rangoon Sarai G Supyo Sayuta Nanja Mare. Email people may show in Bamis@voanews.com ho Nyamaji ma beza mya asisien Supyo Yenai Mare. Facebook don't do that to it in any tomorrow. The Nyamabiga beza mya asisien bre Sayede Kamale Facebook Samyanama Labio Yeta Nai Mare no. Facebook ma view in Yamawai Samyanapse day. View a Burmese news to Resaninago Dobiro. Tomorrow's you go message for Nagalamu, Machadrilla Labio, Yenai Mari. Doration is you got don't yet send you Laza Maribo Samuel to Zuni Marisha. Akura day down at Doration, a late beach Mari. Ring Lava VOE. ကျွန်တော်ကအမှတ်တရတခြင်းလေးတစ်ပုဒ်လောက်ထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလိုက်ဒေါ်ရာရှင်ကတော့နေသွေးဆိုတဲ့ဒေါ်ရာရှင်ဖြစ်ပါတယ်သူကအစောရဝေလာရဲ့အိမ်ပြန်ခြင်းပြီဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါတယ်သူကလောလောဆယ်ခေတ္တမဲဆိုင်မြို့မှာရောက်နေပါတယ်အင်ကိုအရန်တတိယနေလို့ပါဆိုပြီးတော့နေသွေးဆိုတဲ့ဗီဒီယိုဒေါ်ရာရှင်တခြင်းတောင်းလာပါတယ်ရှင်ဒီတော့ဒီတစ်ပတ နည်းအလွမ်းပြရပြီးတော့အင်းသားတွေလည်းသူ့ဘလောက်အင်ကိုလွမ်းနေရဆိုတာသိရမယ်လို့မျှော်လင့်ပါတယ်။ပြွေတိချစ်တော်ရစီမီအားလုံးနဲ့ဒီသတင်းလေးကိုဝိုင်းပြီးတော့နှစ်ချိုက်ခံစားနိုင်ပါသလိုဆုတောင်းပါတယ်နော်။နားဆင်ကြည့်ပါဦးရှင
်Cheers.
ဆိုထားတဲ့အင်ဂျန်ဂျင်းနီဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေပြောဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲ VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနားဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်နိုင်ဆက်နေကြပါစေ။
ကျော်တင်ဆက်ပေးထားတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ခုထာမှာတော့တော်တာရှင်တွေအတွက်ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးကြပါတယ်။ညိုမျိုးကအသက်95နှစ်အရွယ်ဖဖို့ကြီးကတော့ရေခဲချင်းစကိတ်စီးပြနေပါတယ်။ယူကရိန်းကခွဲထွက်တဲ့ခရိုင်းမီးယားနယ်မှာတော့ဒီပေ90နီးပါးအမြင့်၆ကဘာပေါ်ကနေပြီးတော့ဒိုင်မန်ထိုးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုဝင်းခန့်မောင်နဲ့အတူတင်ဆက်ပေးထားပါရဲ့ရှင်။အသက်95နှစ်အရွယ်ဖက်ဒရယ်တရားသူကြီးရောဘတ်ဆွီဟာနယူးယောက်မြို့ရဲ့ Sky Rink ရေခဲကွင်းမှာအခုချိန်ထိတပတ်ကိုနှစ်ကြိမ်ပုံမှန်ရေခဲဒီစကိတ်စီးနေတော့မှာပဲ။နေ့တိုင်းတရားရုံးကိုမသွားခင်မနေ့တိုင်းစကိတ်စီးပြီးတော့ကုလလေးချိန်ကလုပ်ပါတယ်။ရောဘတ်ဆွီရဲ့ဇနီးဖြစ်သူအဒဲလ်ဟာအက္ဆာပြိုင်ပွဲဝင်ကာယအလှပြရေခဲဒီစကိတ်စီးသူဖြစ်ပြီးတော့ရေခဲချိန်ကပြဖြောပြမှုကိုအကဲဖြတ်ရတဲ့အတိုင်းဖြစ်ဖို့ကြိုးစားနေသူပါ။ပြီးခဲ့တဲ့အနှစ်20တုန်းကသူ့ရဲ့ဇနီးကသူ့အတွက်ရေခဲကြီးပေါ်မှာစီးတဲ့ skate ဖနက်တရံကိုလက်ဆောင်ပေးခဲ့ရတာကနေပြီးတော့သူ့ဇနီးရဲ့အားကစားကိုသူလည်းနားလည်လို့တဲ့အတွက်ရေခဲ skate စစီးဖြစ်ခဲ့တယ်ဆိုပြီးတော့ switch ကပြပြပါတယ်။အနှစ်20ကာလတစ်လျှောက်လုံးမှာရေခဲချင်းကားပြမှုဆိုင်ရာနီးပြလှုပ်လာတဲ့အိုလံပစ်ပြိုင်ပွဲနှစ်ကြိမ်ဝင်ပူးတဲ့ Samvel Gazelian ကသူ့ကိုလေ့ကျင့်ပေးခဲ့တာပါ။တရားတကြီးဆွေထားနှင်းလျှောစီးရင်တဲ့ကြိမ်နေရာရခဲ့ဘူးသလိုရေခဲပြင်စကိတ်စီးရင်လည်းခေါင်းတန်ရာတစ်ခါရခဲ့သူပါတယ်။အခုလိုတန်ရာရခဲ့တဲ့တိုင်အောင်အခုထိရေခဲပြင်စကိတ်စီးနေတော့မှာပဲ။အခုကတော့သူက helmet အုပ်ထုပ်အမကိုစောင်းပြီးတော့စီးတာပါ။ဆွေထား1988ခုနှစ်ကလေးကတရားတကြီးတာဝန်စယူခဲ့တဲ့သူဖြစ်ပြီးတော့အခုချိန်မှာသူ့ဘော်အင်တာနက်လေးပေးရဲ့ကြေညာပတ်ရှိနေတဲ့အပြင်စိတ်ဝင်စားစရာကောင်းပြီးတော့အကျိုးရှိတဲ့အလုပ်တစ်ခုနဲ့အတူစိတ်လုံရှားစရာကောင်းတဲ့ဝါသလံတစ်ခုလည်းရှိနေတာကြောင့်သူဟာအင်တာကိုကံကောင်းတဲ့သူပါလို့ပြောပါရစေ
။ထိုင်ဝမ်စားတောက်ဆိုင်တစ်ခုမှာတော့တကယ်ခွေးပေါက်လေးတွေနဲ့ချွတ်ဆွနှီးပါတူရဲ့ရေခဲမုံတွေရောင်းချပေးနေပါတယ်။ရှားပီမျိုးစားခွေးပေါက်လေးပုံစံလှုပ်ထားတဲ့ရေခဲမုံတွေကိုချောကလက်အရသာလက်ဖက်ရည်ရတာနဲ့ညီပဲရတာကြက်ရမှားယူစားတောက်နိုင်ပါတယ်။ထိုင်ဝမ်တောင်ပိုင်းမြို့ခေါရှုံက JC Co Art Kitchen မှာဒီလိုခွေးပေါက်ပုံစံတူရေခဲမုံတွေကိုရောင်းပါတယ်။အချိုးအစားညီတဲ့ရေခဲမုံလုံနီးနဲ့ပြုတ်လုထားတဲ့ရေခဲမုံတွေကိုခွေးပေါက်စပုံစံတရုတ်ထဲထွက်လာအောင်ပုံစံကွက်ထဲမှာထည့်ပါတယ်။ရေခဲမုံပေါ်မှာတင်နေတဲ့ရေခဲမုံလေးတွေကခွေးပေါက်လေးရဲ့အမွှေးလိုဖြစ်နေတာပါ။ထွက်လာတဲ့ရေခဲမုံကိုရေခဲမှအောက် 30 ဒီဂရီစင်တီဂရိတ်မှာထားပြီးအေးမပြောခင်မှာခွေးလေးရဲ့မျက်လုံးနေရာမှာချောကလက်ရည်နဲ့ချဲတပါတယ်ခွေးပုံတူရေခဲမုံတစ်ခုလှုပ်ဖို့၅နာရီလောက်အချိန်ယူရပြီးတော့ရေခဲမုံအသေးလေးတွေကို3ဒေါ်လာခွဲလောက်အကြီးကိုတော့6ဒေါ်လာနှီးပါပေးပြီးဝယ်ယူနိုင်ပါတယ်လူမှုကွန်ရက်တွေမှာပြန်သွားလောက်အောင်လူကြိုက်များခဲ့တာကြောင့်ဒီစားတောက်ဆိုင်အနေနဲ့ဝယ်လိုအားနဲ့အညီလိုက်ရောင်းနိုင်ဖို့အခက်အခဲကြုံတဲ့အထိကိုဖြစ်နေရပါလက်ရှိမှာဒီနေ့ကိုရေခဲမုံအခုတရာပဲရောင်းချပေးနိုင်သေးပါတယ်ခင်ဗျာ
ချူချူ
ထူးခြားခြားကြောက်ကွာအမြင့်ကုန်ကဝဖလားပြိုင်ပွဲတစ်ခုကိုဩဂတ်စ၁၈ရက်နေ့မှာပဲရုရှားလက်အောက်ခံခရိုင်းမီးယားကျွန်းဆွယ်မှာကျင်းပခဲ့ပြီးတော့ကမ္ဘာနိုင်ငံအများပြားကကြောက်ကွာအမြင့်ကုန်တို့မှအများပြားပါဝင်ခဲ့ကြပါတယ်။88ပေခွဲအမြင့်ရှိတဲ့ကြောက်ကွာပေါ်ကနေပြီးတော့ပြိုင်ပွဲဝင်လေခုံချခဲ့ကြတာပါ။ရောက်တဲ့မြို့နာကစီမစ်ယွာကျောက်ကဘာပေါ်ကနေပြီးတော့အခုလိုပြိုင်ပွဲဝင်တွေကခုံချရှင်ပြိုင်ကြတဲ့ပွဲကိုတော့ကန်းစစ်တွေကရောလေတွေပေါ်ကပါပြိတက်ရာနဲ့ချီပြီးတော့လာရောက်ကြည့်ရှုခဲ့ကြပါတယ်။ရုရှား၊ဗြိတိန်၊လက်ဇမ်ဘတ်၊ပိုလန်၊ပြင်သစ်၊ယူကရိန်း၊မက္ကဆီကိုနဲ့ကိုလံဘီယာစတဲ့နိုင်ငံတွေကအားကစားသမား12ယောက်ဒီပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကချန်ပီယံဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံကဂယ်ရီဟန့်ကပဲဒီနှစ်မှလည်းနောက်တစ်ကြိမ်ချန်ပီယံဆုကိုဆုခူးခဲ့ပါတယ်။စီးကင်းငွေကတော့ဒေါ်လာ6000လောက်ရမှာဖြစ်ပါလိမ့်ရှင်။ဟေးဟေးဟေးဟေးဟေးဟေးဒီနေ့ညပိုင်းဖီရီစင်တွေကိုဆက်ပြီးတော့တိုင်းရထုံးလင်းပေးနေပါတယ်တော်တာရှင်များရှင်ခုခါမှာတော့ဒီတစ်ပတ်အင်္ဂါညတိုင်းလေလိုင်းစင်မှာဖာရီစင်တွေကိုရှိလဲဆိုတာကိုကြည့်အောင်ပ
ါတခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကဆုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတနင်္လာနေ့မှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်။ဒီမှုနဲ့ဆက်နွယ်ပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံနေရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ညဒိုင်းရီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတော့ရှင်နေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒိုင်းရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပါတယ်။ email လိပ်စာကတော့ bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ
်။တော်ရှင်တွေနဲ့အနေနဲ့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်မတိုင်ခင်မှာအချိန်မီဆက်တယ်ပြီးတော့ပါဝင်ဆွေးနွေးမိမြန်လာကြပုဂ္ဂိုလ်လည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာချင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုရဲ့ရိုသေလေးစားထိုက်တဲ့ဝါရင်နိုင်ငံရေးသမားကြီးဂုံယူပွဲမျိုးချစ်ပုတ်ကိုကိုကျိုးစွန့်ခဲ့တဲ့စစ်တီဆိုတဲ့ဂုံပုတ်တွေကိုပိုင်ဆိုင်ထားတဲ့အမေရိကန်အထက်လွှတ်တော်အမှတ်ဂျွန်မက်ကိန်းဟာမနေ့စနေနေ့ကကွယ်လွန်ခဲ့ပါတယ်။အုန်းနောက်ကင်ဆာရောဂါခံစားခဲ့ရတဲ့အထက်လွှတ်တော်အမှတ်မက်ကိန်းဟာကွယ်လွန်ချိန်မှာအသက်81နှစ်ရှိပြီဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်အဝေးဒိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းအာဖဂန်ဆိုင်ရာအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ခေါင်းဆောင်Abdul Sa'ed Ahabi နဲ့သူရဲ့တပ်မှု9ဦးသေဆုံးသွားပါတယ် ISKP လို့သိကြတဲ့အကြမ်းဖက်ဝါဒီအုပ်စုရဲ့ဌာနချုပ်ရှိရာမတိမငြိမ်ဖြစ်နေတဲ့နန်ကာဟာပြည်နယ်ခိုဂျာနီခရိုင်မှာညအချိန်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့ထိပ်တန်းလုံခြုံရေးအရာရှိ3ဦးရဲ့နှုတ်ထွက်လွှာကိုသမ္မတအာရှရပ်ဂါနီကပယ်ချလိုက်ပါတယ်ထိပ်တန်းလုံခြုံရေးအရာရှိ3ဦးတို့အနေနဲ့ဆက်ပြီးတာဝန်ထမ်းဆောင်ဖို့လုံခြုံရေးအခြေအနေပိုပြီးတိုးတက်ကောင်းမွန်အောင်ဆက်ပြီးလုပ်ဖို့သမ္မတကပြောဆိုခဲ့တဲ့အကြောင်းအစိုးရပြောခွင့်ရကဒီကနေ့မှပဲပြောဆိုပါတယ်အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကကျေးဇူးစိတ်နှစ်ခုဆုခူးထားပါတယ်ဩဂုတ်လ16ရက်နေ့ကနေစက်တင်ဘာလ2ရက်နေ့အထိမြို့တော်ဂျာကာတာမှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာမြန်မာအမျိုးသမီးအသင်းကပိုက်ကျော်ချင်းပြိုင်ပွဲမှာကျေးဇူးစိတ်ဆုခူးထားပြီးတော့ဝူရှူးပြိုင်ပွဲမှာတော့ငင်းချန်းကိုကိုကကျေးဇူးစိတ်ဆုခူးထားပါတယ်ရှင်
တင်ချီဆက်ကိုမတ်တင်ကြီးထိုက်ကကျင်းညာပေးခဲ့တာပါဒီညတစ်စီစဉ်ထုတ်လို့ရမှာတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဂျူဗင်စကီဖြစ်ပါတယ်ကျမအီတန်စမရှင် VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6လနေ့9နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်ဖန်လက်မီတာ190တို့ကနေလည်းတိုက်ဖန်ယူနာဆင်နိုင်ပါတယ် VOA ကနားဆင်လို့သောတာရှင်အားလုံးကိုထူးပေးကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.
Welcome.